Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဧပြီလ17ရက်နေ့စနေနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကေထိုက်ပါ
ကျမကတော့ဆုမြတ်ပါပါရှင်အမေရိကန်သမ္မတဘရက်အိုဘားမားနဲ့ကျူဘာသမ္မတရာဦးကက်စထရိုဒီကနေ့မှသမိုင်းဝင်တွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်တခါဒီထိုင်းနိုင်ငံတောင်ပိုင်းကောက်ဆာမိုရီကျွန်းပေါ်ကဒီ shopping center တစ်ခုမှာတောက်ချနေကြတာဘုံပေါက်ကွဲခဲ့လို့ခုနှစ်ယောက်ထိခိုက်ဒဏ်ရာရသွားပါတယ်ဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုညာဝင်းအောင်နဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်တိုင်းရင်းဒေသစီးရီချင်းနေတွေနဲ့အပြည့်အရေးဆွေးနွေးချမယ့်အကြောင်းတွေကိုတော့သတင်းတွေအပြီးမှစူးစီးတင်ပြပေးမှာပါ
โอ้เล่นเนจี้ปูပြီးတော့စိတ်လာတယ်ဘမတတ်မတော်ဖက်ကနေပြစ်တာပါခင်ဗျတို့ကနေရာတတော်များများနေပြစ်ပါတယ်အမြောက်ကိုဟိုပန်းနေလည်းပြစ်တယ်ချင်းချီဟိုကနေလည်းလမ်းပြစ်
တယ်ဒါတော့ကိုကန်လက်နဲ့ကင်တို့ရဲ့ပြောခွင့်ရဥထွတ်မြက်လင်းဖြစ်ပါတယ်မကြခင်မှာအပြည့်အစုံကိုကြားကြရမှာဖြစ်ပါတယ်ရှင်ဒီနောက်မှာတော့ပတ်စင်ခဏတွေဖြစ်တဲ့ဘလော့ဂါတွေပြောသမျှမတူတာလေးတွေကိုနားဆင်ကြားရမှာပါဒုတိယပိုင်းအစီအစဉ်မှာတော့ကြံကာလဘေးကင်းရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမယ်။စနေနေ့ညကြံတိုက်ရိုက်လေးလိုက်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မုံနဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင
်။ American သမ္မတဘရက်အိုဘားမားနဲ့ Cuba သမ္မတ Raul Castro တို့ကြားဒီကနေ့စနေနေ့မှာတမိုင်းဝင်တွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်။ပနမနိုင်ငံမှာကျင်းပနေတဲ့အမေရိကတိုက်နိုင်ငံများထိပ်သီးဆွေးနွေးပွဲမှာခေါင်းဆောင်နှစ်ယောက်တီးတန့်တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။အမေရိကန်နဲ့ကျူဘာခေါင်းဆောင်နှစ်ယောက်ကြား1956ခုနှစ်ထဲကဆိုရင်ပထမဆုံးဒီမျက်နှာချင်းဆိုင်ဆွေးနွေးမှာလည်းဖြစ်ပါတယ်။နိုင်ငံခြားဆက်ဆံရေးကိုပုံမှန်ပြန်လည်စတင်မဲ့အစီအစဉ်တွေကို2014ခုနှစ်ဒီဇင်ဘာမှာခေါင်းဆောင်နှစ်ယောက်ကြီးညာခဲ့ပြီးတဲ့နောက်မှာအခုလိုမျိုးတွေ့ဆုံဆွေးနွေးပွဲဖြစ်လာတာပါ။ထိပ်သီးဆွေးနွေးပွဲဖွင့်ပွဲလုပ်တဲ့တောက်ကြနေညာပိုင်းတော့ကလည်းသမ္မတအိုဘားမားနဲ့သမ္မတကက်စထရိုတို့လက်ဆွဲနှုတ်ဆက်ခဲ့ကြတဲ့အတွက်ဆယ်စုနှစ်တွေနဲ့ချီရန်ဆောင်နေကြတဲ့ဆက်ဆံရေးကိုနောက်ချန်ထားခဲ့ဖို့ကြိုးစားတဲ့သင်္ကေတအဖြစ်ကြဲကြဲပြန့်ပြန့်မြင်နေကြပါတယ်။တောက်ကြနေကခေါင်းဆောင်နှစ်ယောက်စုံကြလို့နှုတ်ဆက်တာမျိုးသာဖြစ်ပြီးတော့အနှစ်သာရရှိတဲ့ပြောဆိုဆွေးနွေးတာမျိုးမရှိခဲ့ဘူးလို့အိုဘားမားအစိုးရတာဝန်ရှိသူတွေကပြောပါတယ်။လွန်ခဲ့တဲ့နှစ်တောင်အာဖရိကသမ္မတဟောင်းနယ်ဆန်မန်ဒဲလာရဲ့အသုဘအခမ်းအနားမှာရုံးကတစ်ချိန်သမ္မတအိုဘားမားနဲ့ကျူဘာသမ္မတကက်စထရိုတို့လက်ဆွဲနှုတ်ဆက်ခဲ့ကြဘူးပါတယ်။အမေရိကန်အစိုးရထုတ်ပြန်ထားတဲ့အစိုးရရဲ့ကိုယ်တိုင်ပံ့ပိုးထောက်ခံတဲ့အကြံဖက်နိုင်ငံများစီးရင်တဲ့ကနေကျူဘာနိုင်ငံကိုပယ်ဖျက်ဖေးဖို့ဒီကနေ့ခေါင်းဆောင်နှစ်ယောက်တွေ့ဆုံပွဲမှာသမ္မတအိုဘားမားကြေညာနိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးတော့တကယ်လို့ကြေညာခဲ့မယ်ဆိုရင်အင်ပတန်ထူးခြားမယ်လို့အကဲခတ်တွေကသုံးသပ်နေပါတယ်။အမေရိကန်နဲ့ကျူဘာနှစ်နိုင်ငံကြားတန်တမာဆက်ဆံရေးပြန်ဆနိုင်ဖို့ဆွေးနွေးမှုတွေမှာကျူဘာဘက်ကတောင်းဆိုနေတဲ့အဲ့ဒီစီးရင်တဲ့ကနေဖျက်ပေးဖို့တောင်းဆိုမှုကအတားအဆီးတစ်ခုအဖြစ်နဲ့ရှိနေတာဖြစ်ပါတယ်ရှင်။
အကြမ်းဖက်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကန်ဆက်ပြည်နယ်သားတဦးကိုတောက်ကြနေကဖမ်းဆီးလိုက်ပါတယ်။အဖမ်းခံရသူဟာအသက်20အရွယ်ဂျွန်ဘူကာဖြစ်ပြီး IS သွေးကြွတွေကိုထောက်ခံကူညီတဲ့အနေနဲ့ကန်ဆက်ပြည်နယ်က Fort Riley American စစ်စခန်းကိုကားဘုံထောင်ဖောက်ခွဲခဲ့တဲ့ဆွဆွဲချက်နဲ့ဖမ်းဆီးလိုက်တာဖြစ်တယ်လို့အစိုးရရှေ့နေတွေကပြောပါတယ်။ Fort Riley စစ်စခန်းကိုသူရွေးချယ်ရတာဟာအဲ့ဒီစခန်းဟာနာမည်ကြီးပြီးစစ်သားအမြောက်များရှိတာကြောင့်ဖြစ်တယ်လို့ဘူကာကထွက်ဆိုကြောင်းအစိုးရရှေ့နေ Barry Griffin ကပြောပါတယ်သူကိုဖမ်းဆီးရတဲ့ဆွဆွဲချက်ထဲမှာအကယ်၍သူသွေးသွားခဲ့ရင်သူကိုသူရဲကောင်းအဖြစ်ဗီဒီယိုသတင်းတွေမှာကြည့်ရှုကြမှာကိုလိုလားတဲ့အချက်လည်းပါဝင်ပါတယ်ဘူကာအခုလိုအကြမ်းဖက်လုပ်မဲ့အစီအစဉ်ကိုတိလျက်နဲ့အာနာဘန်နီကိုသတင်းပေးဖို့ပြက်ကွက်ခဲ့သူအသက်28နှစ်အရွယ်နောက်ထပ်ကန်ဆက်စ်ပြည်နယ်သားတဦးဖြစ်တဲ့အလက်ဇန်ဒရာဘလဲကိုဆိုသူကိုလည်းတောက်ကြနေကဖမ်းဆီးလိုက်ပါတယ်အကြမ်းဖက်မှုလုပ်ရတဲ့နယ်ပတ်သက်လို့အမေရိကန်အမျိုးသမီး3ဦးကိုနယူးယောက်နဲ့ဖီလာဒဲဖီးယားပြည်နယ်တွေမှာပြီးခဲ့တဲ့အပတ်တွင်ဖမ်းဆီးခဲ့ပါတယ်
။အီဂျစ်နိုင်ငံမှာမတရားအသေးကြေညာထားတဲ့ Muslim Brotherhood အဖွဲ့ခေါင်းဆောင်မိုဟာမက်ဘာဒီနဲ့ကျန်73ယောက်ကိုအကြမ်းဖက်လုပ်ရတဲ့လှုံ့ဆော်မှုနဲ့တရားရုံးတစ်ခုကတည်တံချလိုက်ပါတယ်။စစ်သွေးကြွအဖွဲ့ကိုထောက်ခံမှုနဲ့အမေရိကန်နိုင်ငံသားအီဂျစ်လူမျိုးတယောက်ကိုလည်းထောက်ခံတသက်ချလိုက်ပါတယ်။အခုပြစ်ဒဏ်ချခံရသူတွေဟာ2013ခုနှစ်တုန်းကဒီအစ္စလာမစ်ဝါဒီသမ္မတမိုဟာမက်မော်စီကိုယာလူကနေဖယ်ရှားခဲ့ပြီးတဲ့နောက်မှာထောင်ထဲချီဖမ်းဆီးခဲ့သူတွေထဲမှာပါဝင်သူတွေဖြစ်ပါတယ်။ Muslim Brotherhood အဖွဲ့အပေါ်ထောက်ခံသူတွေကိုအစုလိုက်တရားစီရင်နေတဲ့အပေါ်မှာအေဂျစ်နိုင်ငံကိုနိုင်ငံတကာကလည်းဝေဖန်နေတာပါ။ Muslim Brotherhood အဖွဲ့ခေါင်းဆောင်ဘာဒီကိုတခြားပြစ်မှုတွေနဲ့လည်းတရားစွဲဆိုခဲ့တာဖြစ်ပါတယ်။ဒီကနေ့တရားရုံးစီရင်ချက်တွေပေါ်မှာအယူခံဝင်နိုင်ပေမဲ့နှစ်နဲ့ချီပြီးတော့အချိန်ကြာနိုင်ပါတယ်ရှင်။
အီရန်နဲ့သဘောတူထားတဲ့နျူကလ িয়ার အခြေခံလုပ်ငန်းစဉ်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကရှေ့တစ်ပတ်ထဲကွန်ဂရက်စ်အောက်လွှတ်တော်မှာခြားပြဆွေးနွေးဖို့ရှိတယ်လို့သမ္မတဥဘားမားရဲ့အမျိုးသားလူညုံရေးဆိုင်ရာလက်ထောက်အကြံပေးပုဂ္ဂိုလ်ဘန်ရုတ်ကပြောပါတယ်အီရန်နဲ့ညှိနှိုင်းဆောင်ရွက်ဖို့အချိန်ကာလအတွက်အတင်းအဆောင်မခံနိုင်ပဲဖြစ်နေတဲ့အချက်ကိုဝန်ကြီးဂျွန်ကယ်ရီကခြားပြဖို့ရှိတယ်လို့ခန့်မှန်းနေကြပါတယ်အီရန်အပေါ်ချမှတ်ထားတဲ့စီးပွားရေးတံခတ်ပိတ်ဆို့မှုကိုပြန်ရုပ်သိမ်းမှလားဆက်ထားမှလားဆိုတဲ့ဆုံးဖြတ်ချက်ချနိုင်ဖို့ဒီမိုကရက်နဲ့ Republican Party နှစ်ရပ်စလုံးရဲ့စီးနှိမ်လွှတ်တော်အမတ်တွေဟာအမဲအနိုင်ရရှိဖို့ကြိုးပမ်းနေကြပါတယ်ဒါပေမဲ့အီရန်ပေါ်ထားရှိတဲ့ပိတ်ဆို့မှုတွေကိုတဖြည်းဖြည်းချင်းပြန်လည်ယူသိမ်းသွားဖို့ရှိတယ်လို့ဘန်ရုတ်ကတောက်ကြနေမှာပြောပါတယ်အီရန်ရဲ့အခြေခံသဘောတူညီမှုတွေရထားတယ်ဆိုပေမဲ့လည်းလိုအပ်လာရင်စီးရင်းနီးရဖြည့်ရှင်းမယ်ဆိုတဲ့အချက်ကိုဆက်လက်ကင်ဆယ်ထားစေပဲဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတွန်ကာတာက CNN ရုပ်သံသတင်းဌာနကိုပြောကြားခဲ့ပါတယ်
ဒီအမေရိကန်အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ကမ္ဘာလှည့်ခီးသည်တွေအသွားများတဲ့ထိုင်းနိုင်ငံတောင်ပိုင်းကောက်ဆာမူရီကျွန်းပေါ်က shopping center တစ်ခုမှာတောက်ချာနေည7နာရီခွဲလောက်ကဘုံးပေါက်ကွဲခဲ့တဲ့အတွက်9ယောက်ထိခိုက်ဒဏ်ရာရသွားပါတယ်။ဆူရတ်ဌာနီခရိုင်ထဲမှာရှိတဲ့ Central Festival Shopping Center ရဲ့မြေအောက်ကားရပ်တဲ့နေရာကနေပေါက်ကွဲခဲ့တာမှာထိုင်းလူမျိုး6ယောက်နဲ့အီတလီလူမျိုးအသက်12နှစ်အရွယ်မိန်းကလေးငယ်တစ်ယောက်တို့ထိခိုက်ဒဏ်ရာရသွားကြပါတယ်။ကားပါကင်မှာရပ်ထားတဲ့ရင်တော်များများလည်းထိခိုက်ပျက်စီးသွားပါတယ်။ Central ကုန်တိုင်ကြီးမှာ Fashion Show လုပ်ခိုက်ပြီးချိန်မှာဘုံးပေါက်ကွဲခဲ့တာဖြစ်ပြီးတော့အဲ့ဒီအချိန် Shopping Center ထဲမှာဈေးဝယ်သူတွေရှိနေကြဆဲဖြစ်ပါတယ်။ Muslim စစ်သွေးကြွတွေလှုပ်ရှားနေတဲ့တောင်ပိုင်းပြည်နယ်၃ခုထဲကရာလာပြည်နယ်ကနေပြီးတော့ဘုံးထောင်ထားတဲ့ Pickup ကားကိုယူလာတာဖြစ်တယ်လို့ရဲကပြောပါတယ်။ပေါက်ကွဲတဲ့အချိန်ပြင်းထန်ခဲ့လို့မြေကြီးတန်းမှာရှိတဲ့ဆိုင်ကမ်းတွေလှုပ်ခါခဲ့ပြီးတော့ကုန်ပစ္စည်းတချို့လည်းထိခိုက်ပျက်စီးခဲ့ပါတယ်။Central Festival Shopping Center မှာဘုံးပေါက်ချိန်တဲ့တစ်ချိန်တည်းလောက်မှာပဲဆူရတ်ဌာနီ Cooperative ဈေးဆိုင်ကြီးမှလည်းမီးလောင်ကျွမ်းခဲ့ပါတယ်။ဒီဖြစ်ရပ်နှစ်ခုကိုကြည့်ခြင်းအပြင်ထိုင်းနိုင်ငံထဲမှာနိုင်ငံရေးအရာမတိမငင်ဖြစ်အောင်လုပ်တဲ့လုပ်ရပ်လို့ယုံကြည်ပြီးတော့တောင်ပိုင်းက Muslim အကြမ်းဖက်သမားတွေနဲ့တိုက်ရိုက်ပတ်သက်မှုမရှိနိုင်ဘူးလို့အာဏာပိုင်တွေရဲ့အပြောကိုတော့ Bangkok Post သတင်းစာထဲမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာ9ရက်ကြာဆွန်ခရာနှစ်တစ်ကူပွဲတော်တွေဆင်နွှဲနေခြင်းဖြစ်လို့ခေါဆာမူရီကျွန်းအပါအဝင်ထိုင်းနိုင်ငံတဲကအပန်းဖြေနေရာတွေမှာကဘာလက်ခီးတယ်တွေနဲ့စီကားနေခြင်းဖြစ်ပါတယ်။အခုလိုမျိုးခေါဆာမူရီကျွန်းပေါ်မှာဘုံးကွဲမှုဖြစ်ခဲ့ပြီးတဲ့နောက်ဖူကက်ကျွန်းပေါ်က Central Shopping Center ကြီးစီလာကြတဲ့ကားတွေကိုလည်းလုံခြုံရေးတွေတင်းတင်းကြပ်ကြပ်စစ်ဆေးနေပါတယ်ရှင်။
ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာတရားဆောက်လုပ်ရေးလုပ်နေကြတဲ့အလို့သမားတွေစူပေါင်းနေထိုင်ရာဝင်းကိုအမည်မသိတဏ္ဍသမားတွေဒီကနေ့ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးလူ20သေဆုံးပြီး3ဦးဒဏ်ရာရရှိသွားပါတယ်။ဒီတိုက်ခိုက်မှုဟာဘလူချစ်စတန်ပြည်နယ်ထာဘက်ခရိုင်မှာအာယုံမတက်ခင်ဖြစ်ပွားခဲ့တာပါ။အခုလိုသွေးထွက်တန်ရိုးသေဆုံးမှုကိုဘလူလူမျိုးစုစစ်သွေးကြွတွေကလုပ်ခဲ့တာဖြစ်နိုင်တယ်လို့ခန့်မှန်းနေကြပါတယ်။ဘလူလူမျိုးစုတွေဟာသူတို့ပြည်နယ်တွင်းကသဘာဝတရားစာရတွေကိုအသုံးပြုခွင့်ရနိုင်ရေးအတွက်ဆယ်စုနှစ်နဲ့ချီပြီးတိုက်ခိုက်မှုတွေလှုပ်လာခဲ့တာပါအခုနောက်ပိုင်းမှာတော့ဘလူချစ်စတန်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာလုပ်ကိုင်နေကြတဲ့အခြားလူမျိုးစုတွေကိုပါတိုက်ခိုက်မှုတွေလှုပ်လာကြပါတယ
်ရေမန်နိုင်ငံတောင်ပိုင်းကအေဒန်စိတ်ကမ်းမြို့ကဒီဟူသီတပုံတွေပေါ်ဆာဒီအာရေဗျနိုင်ငံဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုကိုဒီကနေ့ဆက်လုပ်နေတာမှာ22ယောက်ထက်မနည်းသေဆုံးခဲ့ပါတယ်ဆာဒီဥဆောင်တဲ့ပူပေါင်းအဖွဲ့တွေလေကြောင်းတိုက်ခိုက်မှုလုပ်နေတဲ့ဒီကနေ့18ရက်နေ့မြောက်လည်းဖြစ်ပါတယ်။ဟူသီတပုံတွေအနောက်တောင်ပိုင်းကိုရှေ့တိုးပြီးတော့ဆက်မသွားနိုင်အောင်လို့ဒေသခံလက်နက်ကိုင်အဖွဲ့တွေကခုခံပြီးတော့တိုက်ခိုက်နေပေမဲ့တပုံတွေဟာဒီအဓိကကြတဲ့အစိုးရအဆောက်အဦတွေကိုသိမ်းပိုက်နေကြပါတယ်။ယေမန်သမ္မတအလီအဗ်ဒူလာဆလေးအပေါ်သစ္စာရှိတဲ့တပုံတွေနဲ့ဟူသီတပုံတွေကြားမှာဒီတိုက်ပွဲဖြစ်နေတဲ့အဲ့ဒီနိုင်ငံအရှေ့ပိုင်းကအက်တာမျိုးကိုပြန်လည်ထိန်းချုပ်နိုင်ဖို့အတွက်ကိုလည်းမျိုးနွယ်စုဝင်တွေနဲ့ပူပေါင်းတပ်တွေရဲ့စစ်တမောလို့ယုံကြည်ရတဲ့တင်မောတွေကစူးစမ်းပြီးတော့တိုက်နေပါတယ်။ဆန္ဒမျိုးတော်ဘူကတော့ဒီကနေ့စနေနေ့မှာကြက်ချင်းဒီအဖွဲ့ကလေရင်ဒဇင်းပေါ်ကနေပြီးတော့ဆေးဝါအထောက်အပံ့တွေကျဲချပေးနိုင်ခဲ့ပါတယ်။ ICRC ကြက်နိုင်ငံတကာကြက်ချင်းဒီအဖွဲ့နဲ့ UNICEF အဖွဲ့တွေကလည်းနောက်ထပ်ဆေးဝါထောက်ပံ့ရေးတွေပို့ပေးဖို့အတွက်စီစဉ်နေကြပါတယ်ရှင်။
အမေရိကန်ပြည်ထောင်စုအရှိဘက်ချမ်းမှာကျင်းပတဲ့ချယ်ရီပန်းပွဲတော်ကိုအနေနဲ့အရရက်ကလာရောက်ကြည့်ရှုဆင်နွှဲသူထောင်နဲ့ချီပြီးဝါရှင်တန် DC မြို့ကိုရောက်ရှိနေကြပါတယ်ချယ်ရီပန်းတွေဟာဒီစနေနဲ့တနင်္ဂနွေနေ့မှာအစွမ်းကုန်ပွင့်မှာဖြစ်ပြီးဒီကာလကိုနိုင်ငံတော်ချယ်ရီပန်းပွဲတော်အဖြစ်သတ်မှတ်ထားသလိုအလှပြအဖွဲ့တွေနဲ့ဖျော်ဖြေရေးအဖွဲ့တွေကလမ်းလျှောက်ချီတက်ပွဲတွေဒီကနေ့မှာပြုလုပ်ကြမှာဖြစ်ပါတယ်ဝါရှင်တန် DC ကပိုတိုမက်မြကန်းဘာတလျှောက်ချယ်ရီပန်းတွေနဲ့လှပနေတဲ့နေရာတွေနဲ့American Congress လွှတ်တော်ရှိကအမျိုးသားရင်မြင်တစ်လျှောက်မှာပြည်သက်တွေလမ်းလျှောက်ဓာတ်ပုံရိုက်နဲ့ပြည့်နှက်နေကြတာပါဒီချယ်ရီပန်းမင်တွေကိုဒုတိယကမ္ဘာစစ်ပြီးဂျပန်နိုင်ငံက American ကိုလက်ဆောင်ပေးခဲ့တာဖြစ်ပါတယ
် American ပြည်ထောင်စုမှာ2016ခုနှစ်ကကျင်းပမယ်ဒီသမ္မတရွေးကောက်ပွဲကြားလို့ရှိရင် American နိုင်ငံသားရဲ့ဝန်ကြီး Hillary Clinton ကသူ့အနေနဲ့ဝင်ပြိုင်မယ်မပြိုင်ဘူးဆိုတဲ့ဆုံးဖြတ်ချက်ကိုတနင်္ဂနွေနေ့မှာကျင်းညားမယ်လို့မျှော်လင့်ရပါတယ်သမရာဟောင်းကတော့လည်းဖြစ်နိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ Hillary Clinton သာရွေးကောက်ပွဲကိုဝင်ပြိုင်ပြီးတော့အနိုင်ရခဲ့မယ်ဆိုရင်သူဟာဒီ American မှာပထမဆုံးအမျိုးသမီးသမရာဖြစ်လာမှာပါ Republican Party ဘက်ကတော့ဒီသမရာလောင်းဝင်ရွေးမယ်လို့ကြေညာထားတဲ့သူက2ယောက်ရှိသွားပြီဖြစ်ပေမဲ့ Democrat Party ဘက်ကတော့တယောက်မှကြေညာသူမရှိသေးပါဘူးရှင
်ထိတ်တဲရောက်တဲ့နေ့ကိုမဆွမြတ်မော်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့တိုင်းရင်းဒေသစီရေးဆိုင်ရာသတင်းဆောင်မတပုတ်ကိုတင်ပြပေးချင်ပါတယ်ကိုခန့်ဒေသတိုက်ပွဲတွေဟာအတော်လေးပြင်းထန်လာပြီးနှစ်ဖက်စလုံးမှာအကြဆုံးထိခိုက်ဒဏ်ရာရသူပိုများလာတယ်လို့ကိုကန့်တပ်ဖွဲ့ဘက်ကပြောပါတယ်ဒီလိုတိုက်ပွဲတွေရှိနေပေမဲ့လာမယ့်မေလဇန်ပိုင်း UWSA ဝပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ဌာနချုပ်မှာတိုင်းရင်းသားညီလာခံတရက်လှုပ်ဖို့လက်နက်ကန်တပ်ဖွဲ့တွေကိုဖိတ်ကြားထားပြီးဖြစ်ပါတယ်ဒီအခြေအနေတွေကိုတော့ကိုညံဝင်းအောင်ကဆက်ပြီးတော့တင်ပြပေးပါမယ်ရှင
်ရှမ်းပြည်နယ်အရှေ့မြောက်ပိုင်းတရုတ်မြန်မာနယ်စပ်ဒေသနာကကိုကန့်တပ်ဖွဲ့တွေရှိရာရှင်ခုတ်တန်ဒေသမှာအခု၄ရက်အတွင်းတိုက်ပွဲတွေဆက်တိုက်ဖြစ်နေပြီးဒီကနေ့မှလည်းတိုက်ပွဲတွေပြင်းထန်နေပါတယ်ဒီနေ့တိုက်ပွဲအခြေအနေကို MMDA ကိုကန့်တပ်ဖွဲ့ပြောခွင့်ရသူဦးထွန်းမြလင်းက VOA ကိုပြောပါတယ
်ခဏတော့အထီးတော့ဖြစ်နေတယ်တိုက်ပွဲကဒီနေ့လည်းပြင်းထန်ပါတယ်နေရာတော့ခါတိုင်းဖြစ်တဲ့နေရာပါပဲခုတ်တန်ပတ်ဝန်းကျင်ပါပဲခင်ဗျဒါပေမဲ့ဒီနေ့ကဟိုလက်နေကြီးပို့ပြီးတော့စိတ်လာတယ်ဘမတော်မတော်ဖက်ကနေပြစ်တာပါခင်ဗျသူတို့ကနေရာတော်တော်များများနေပြစ်ပါတယ်အမြောက်ကိုဟိုပန်းနေလည်းပြစ်တယ်ချင်းချေဟောနေလည်းလမ်းပြစ်တယ်တာကားစားနေလမ်းပြစ်တယ်နေရာတော်တော်များပါတယ်အဲခုတ်ထံဖက်ကနေလည်းလမ်းပြစ်ပါတယ်တန်းချက်ကကားကောတင့်ကားကောသူတို့ပြစ်ကူပေးပါတယ်နောက်ပြီးတော့ဒီလူရန်အားလည်းပို့ပြီးတော့တိုးပြီးတော့တုံးလာတာကိုကြားရပါတယ်ခင်ဗျဒီနေ့ကစစ်ကြောင်းတစ်ကြောင်း900လောက်နဲ့ထိုးစစ်ဆင်နေပါတယ်ခင်ဗျလေကြောင်းတော့ကျွန်တော်မကြားရသေးဘူးခင်ဗျလာပြီးတော့ check ကတော့ရှိတယ်
ပြီးခဲ့တဲ့ရက်20ကျော်တုန်းကမြန်မာစစ်တီတူကိုကိုကန့်တပ်ဖွဲ့ကစစ်တုံပန်းအဖြစ်ဖမ်းဆီးခဲ့ပြီးပြန်လွှတ်ပေးခဲ့ပေမဲ့အဆိုပါစစ်တီကမပြန်ရဲဘူးလို့ဦးထွန်းမြတ်လင်းကပြောပါရယ်ဒီရက်အပိုင်းအတွင်းတိုက်ပွဲတွေကြောင့်နှစ်ဖက်စလုံးမှာတေဆုံးဒဏ်ရာရသူပိုများလာတယ်လို့ဦးထွန်းမြတ်လင်းကဆိုပါရယ
်ကျွန်တော်ဖက်ကတော့ဒဏ်ရာရတာတော်တော်များပါတယ်ဒီလီရက်ထက်မှာဟို90လောက်တော့ရှိမှတည်းနဲ့ပေါင်းစားတွေဖြီးပြီးတော့ပြီးတော့ကြတာလည်းရှိပါတယ်ကြတာလည်းပေါင်းလိုက်10ဦးလောက်တော့ရှိပြီတည်းနဲ့တဖက်ကတော့ကျွန်တော်ထင်တယ်ရှင်းရလေးက300လောက်ရှိမယ်ဟိုကတီတာနဲ့ဟိုတန်ရရတယ်ပေါ့နော်ပြီးတော့နောက်တည့်ရက်ကျတော့ကျွန်တော်မှတ်မိတော့150လောက်ဖြစ်မယ်450အခုဆိုကျွန်တော်ထင်တယ်600ကျော်လောက်ပြီဒီဆုံးလာကြီးပဲပြောပေါင်းကြည့်လိုက်ရင်ကျွန်တော်ထင်တယ်နေရာထက်မှာရှိမယ
်မြန်မာနိုင်ငံတော်ဘက်ကစစ်တီအင်အားလက်နက်အင်အားပိုတိုးချလာတဲ့အခြေအနေကိုကြည့်ရင်တိုက်ပွဲတွေပိုပြင်းထန်လာမဲ့သဘောရှိတယ်လို့ဦးထွန်းမြန်လင်းကသုံးသပ်ပါတယ
်။ဆက်ကခ9တို့30တို့19ကတော့ရောက်နေပြီ။အဲဒီတော့အလုံးပေါင်းကြည့်လိုက်ရင်ဒီမြန်မာနိုင်ငံတော်မှာရှိတဲ့ကြီးတက်ဒီတက်ရင်တွေပေါ့နော်။အဲဒီထဲကအင်အားကရခိုင်တို့30လောက်ကကျွန်တော်ဒီချင်းချင်းခွင်ချင်းချင်းလေးတွေကိုရောက်နေပြီ။လက်နဲ့တီးလဲအများကြီးပို့ထားတာတွေ့ပါတယ်။ပြီးတော့ဒီတင့်ကားတွေစမ်းချက်ကကားတွေလည်းအများကြီးပို့ထားတာရှိပါတယ်။ဒီပုံစံတိုင်းထောက်ရင်တော့မင်းတင်ဖို့ပဲရှိပါတယ်စစ်အချင်းက
ကိုကန့်ဒေသမှာအစိုးရတပ်တွေနဲ့အခုလိုတိုက်ပွဲရှိနေပေမဲ့ UWSA ဝါပြည်သွေးစည်းညီညွတ်ရေးတပ်ဌာနချုပ်ရှိရာရှမ်းပြည်နယ်ပန်ဆန်းမှာဒတိုင်းပြည်လုံးအပြစ်ခတ်ရဲစဲနိုင်ရေးတိုင်းရင်းသားညှိနှိုင်းအရေးပေါ်ဆွေးနွေးပွဲကိုမေလ1ရက်ကနေ3ရက်နေ့ထိလှုပ်သွားဖို့ဆုံးဖြတ်အတည်ပြုခဲ့ပြီးဖိတ်စာတွေလည်းပို့ထားပြီးဖြစ်ကြောင်း UWSA ပြောခွင့်ရဦးအောင်မြင့်ကပြောပါတယ
်နေမြရတာကျွန်တော်ဝါပြည်နယ်ပန်ဆန်းမြို့မှာဌာနချုပ်မှာဟုတ်ကဲ့ဒီနေ့တော့မနေနေအကေမပြီးနိုင်သေးဘူးအချိန်ဟိုလိုသေးတယ်ဆိုရင်တော့ဆက်မှာဟောဒီဟာကဟိုပါဟိုအပြစ်ခတ်ရစေမြန်မြန်လေးဆောင်ရွက်နိုင်ဖို့ပေါ့ စွန့်နှွယ်ခေါ်ယူပြီးတော့ဒီစွန့်နှွယ်မှာပဲဒီပြစ်ခတ်ရဆေးကိစ္စလက်မှတ်ထိုးထားတဲ့မူကြမ်းထပ်ပြီးတော့စွန့်နှွယ်ဖို့ပေါ့
ပန်ဆန်းမှာလို့မဲ့တိုင်းရင်းသားစွန့်နှွယ်ဘက်ကို NCCT အဖွဲ့တွေကခေါင်းဆောင်အများစုတက်ရောက်มาဖြစ်တယ်လို့အစိုးရနဲ့တိုက်ပွဲဖြစ်နေတဲ့ကိုကန့်နဲ့တအောင်းပလောင်တပ်ဖွဲ့တွေကိုလည်းဖိတ်ကြားထားပါတယ်ခင်ဗျာ
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုကတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးမှာပါ။မတ်စုမြတ်မွန်စီစဉ်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှကိုအရင်ဆုံးထုတ်လွှင့်ပေးပါရစေရှင်။
IT လုပ်ငန်းကြီးတွေမှာလေကြားမကွာဟမှုတွေရှိနေတယ်အမျိုးသမီးတွေနေရာပေးမခံရဘူးဆိုတဲ့ကိစ္စကပို့ပြီးတော့ပြောစရာဖြစ်လာနေတယ်ကိုသားညုံကြီ
းဖြစ်မှာပေါ့ဗျတရားစွဲကြတဲ့အထိဖြစ်လာပြီဆိုတော့ဒီကိစ္စကိုလူတွေကပို့ပြီးတော့အာရုံစိုက်လာကြပြီလေမဆင်မြန်ပါရဲ့
ဖြစ်ချင်တော့ IT လောကမှာအင်မတန်မှစိတ်ဝင်စားခဲ့ကြတဲ့အမှုမှာတရားစွဲတဲ့အမျိုးသမီးဘက်ကရှုံးသွားတော့ပို့ပြီးတော့ဝေဖန်စရာတွေပို့ဖြစ်လာတယ်လေနောက်ဒီအမှုရှုံးသွားပြီမဲ့ကြားမခွဲခြားမှုပြဿနာနဲ့ပတ်သက်လို့ဆွေးနွေးစရာကအခုမှစတာဆိုတာမျိုးတုံးတက်ကြတဲ့ဆောင်းမတွေကလည်းပို့ပို့များလာနေတယ်ရှင
့်အမေရိကန်မှာ IT လုပ်ငန်းကြီးတွေအဓိကရုံးဆိုင်ကြတဲ့ Silicon Valley မှာအမျိုးသားတွေကလွှမ်းမိုးထားတယ်ဆိုတာကိုအရင်တည်းကလည်း IT လုပ်ငန်းနဲ့ပတ်သက်တဲ့အစင်ကစားတွေမှာခဏခဏပါနေတာပဲလေအထူးဖြစ်ဒီထိပ်ပိုင်းနေရာတွေမှာအများစုနေရာရထားတာကအမျိုးသားတွေပဲမဟုတ်လား
ပြီးခဲ့တဲ့မလ29ရက်နေ့တော့ငါ့မှာပြီးသွားတဲ့အမှုမှာဆိုရင်တရားစွဲတဲ့အမျိုးသမီး Ellen Pound ကသူ့အရင်လုပ်ခဲ့တဲ့ဒီ Kleiner Perkins Coffees and Buyers ဆိုတဲ့ company ကိုတရားစွဲတာအဲ့ဒီ Kleiner Perkins company ဆိုတာကတော့အလားအလာရှိနိုင်တဲ့နည်းပညာလုပ်ငန်းတွေအတွက်ကိုငွေကြေးစိုက်ထုတ်မတည်ပေးတဲ့ဗန်နာရေးလုပ်ငန်းကြီး IT လောကမှာတော့အင်မတန်ဩစာရှိတဲ့ company တခုပေါ့ Google တို့ Amazon တို့ Netscape တို့စတဲ့ဒီနည်းပညာ company တွေမှာအရင်အနှီးစိုက်ထုတ်ပေးခဲ့တဲ့ company ကြီးပါအဲ့ဒီ company မှာအမျိုးသမီးတွေကိုနေရာမပေးဘူးအမျိုးသမီးတွေပေးတဲ့အကြံဉာဏ်မျိုးတွေဆိုရင်ဘေးဖယ်ထားတယ်တခါဒီယာရုတိုးပေးတဲ့နေရာတွေမှာဆိုရင်လည်းအမျိုးသမီးတွေလောက်အရေးအချင်းမရှိတဲ့အမျိုးသားတွေကိုဦးစားပေးတယ်ဆိုပြီးတော့ Ellen Pound ကတရားစွဲတာပါသူ့ကိုဘာကြောင့်ယာတုတိုးမပေးတယ်လဲဆိုတာကိုစောတကတက်လို့သူ့ကိုအလောက်ကနေဖြုတ်လိုက်တယ်လို့လည်းဆွဆွဲခဲ့ပါတယ်အဲ့ဒီ Ellen Pound ကအခုတော့ Reddit company ရဲ့အမှုဆောင်အရာရှိချုပ် CEO လေ
နာမည်ကျော်လုပ်ငန်းကြီးတစ်ခုမှာအမျိုးသမီးတွေကိုနှိမ်ချခွဲခြားဆက်ဆံတယ်ဆိုတဲ့အမှုကြောင့်ဘလောက်တောင်များစိတ်ဝင်စားခဲ့ကြလဲဆိုရင် ID နဲ့ပတ်သက်တဲ့သတင်းတိုင်းမှာဒီအကြောင်းကိုဖော်ပြကြပါတယ်အမှုကြားနာတာကသတင်း၅ဘက်လောက်ကြားတာတချို့ ID block တွေဆိုရင်အမှုကြားနာပွဲမှာပြောသမျှအချိန်နဲ့တပြေးညီ update လုပ်ကြတယ်။အထင်ကြီးတဲ့သတင်းစာကြီးတွေနောက်ရုပ်သံအတန်လွှင့်မှုတွေမှာလည်းထုတ်လွှင့်ဖော်ပြခဲ့ကြတာဗျ
။ဟုတ်ပါဒီနောက်ဆုံး jury အဖွဲ့ဆုံးဖြတ်ချက်ချတဲ့နေ့တုန်းကဆိုရင်သတင်းဌာနတော်တော်များများဒီတရားရုံးရဲ့ရှေ့မှာကိုစောင့်ပြီးတော့ကိုသတင်းထုတ်ပြန်ခဲ့ကြတယ်လေ။အဲ့ဒီလောက်တော့မှစိတ်ဝင်တစားရှိခံရတဲ့အမှုမှာ Ellen Pound ရှုံးသွားခဲ့ပေမဲ့သူ့ဟာအားလုံးကိုကျေးဇူးတင်ပါတယ်လို့တုံ့ပြန်ခဲ့ပါတယ်။ဒီဓာတ်ရိုက်သတင်းထုတ်လွှင့်မှုတွေလူမှုကွန်ရက်တွေကြောင့်မဟုတ်လို့IT ကန္တာနဲ့ပတ်သက်နေတဲ့လုပ်ငန်းကြီးမှာအမျိုးသမီးတွေခွဲခြားဆက်ဆံခံနေရတဲ့ပြဿနာကိုကဘာကအာရုံစိုက်စရာဖြစ်ခဲ့တယ်။သူ့လိုခွဲခြားခံရတဲ့ကိစ္စတွေကိုလူသိရှင်ကြားဖြစ်အောင်မလုပ်ဘူးဆိုရင်ဘာအပြောင်းအလဲမှဖြစ်လာမှာမဟုတ်တဲ့အတွက်သူတရားစွဲရချိုးနှက်ပါတယ်လို့ Ellen Pound က Twitter လူမှုကွန်ရက်ပေါ်ကနေပြီးတော့ပြောခဲ့တယ်ရှင
်။ Ellen Pound ဟာကုမ္ပဏီနဲ့ကိုက်ညီမှုမရှိသူမဟုတ်လို့အလုပ်ကနေဖြုတ်ခဲ့တာလို့အမှုဆုံးဖြတ်ချက်ချခဲ့ပေမဲ့အဲ့ဒီနေ့လုံးကတော့ဒီ Twitter ပေါ်မှာဒီကိစ္စကိုပဲအတိတ်ကသဘောထားထင်မြင်ချက်တွေပေးခဲ့တာဗျ။ဒီပညာလုပ်ငန်းကြီးတွေမှာကြားမခွဲခြားဆက်ဆံနေတဲ့ပြဿနာကြီးကိုဆက်ပြီးတော့ကင်တွယ်ကြဖို့အပြန်လှန်တွစ်လုပ်ကြတဲ့ theme ဒီ IT လောကမှာအထင်ကြီးပုံကူရီတော်မှာပါကြသေးတယ
် Ellen Pound နဲ့ Kleiner Perkins တို့ရဲ့အမှုကြောင့်အနာဂတ်ကိုအဓိကပုံဖော်ပေးနေတဲ့ကဏ္ဍကြီးမှာရှိနေတဲ့ခေတ်သစ်ခွဲခြားဆက်ဆံမှုမျိုးကိုအခုအရေးတကြီးဆွေးနွေးစရာဖြစ်လာတယ်လို့ Washington Post သတင်းစာကြီးရဲ့စောင်းပါတစ်ခုမှာသုံးသပ်ပါတယ်တကယ်တော့ဒီခွဲခြားဆက်ဆံမှုနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေကနည်းပညာလုပ်ငန်းကြီးတွေမှာရှိနေတာနှစ်ပေါင်းကြာပါပြီတဲ့။နောက် IT ကုမ္ပဏီကြီးတွေကိုယ်တိုင်ပြုစုကြတဲ့စက်တန်းတွေမှာလည်းမညီမျှမှုတွေရှိနေတယ်ဆိုတာတွေ့ရပါပြီ။ ကင်တွယ်ဖြေရှင်းမှုမျိုးဟာမရှိသလောက်ပါပဲတဲ့အခုပေါရဲ့အမှုကနေအဆိုးဆုံးပြဿနာတွေကိုမိမောင်းထိုးပြလိုက်တာပဲလို့ Washington Post သတင်းစာကြီးရဲ့ဆောင်းပါးမှာရေးပါတယ်
New York Times ရဲ့ဆောင်းပါးမှာဆိုလို့ရှိရင်လည်း Alan Powell ဟာအမှုရှုံးသွားပြီမဲ့နည်းပညာကုမ္ပဏီတွေမှာအလုပ်လုပ်နေကြတဲ့အမျိုးသမီးတွေရင်ဆိုင်နေကြတဲ့ပြဿနာကိုအများသိအောင်လုပ်နိုင်ခဲ့တယ်လို့ရေးပါတယ်။ဒီအမှုဆုံးဖြတ်ချက်ကိုကြည့်ပြီးတော့ခွဲခြားဆက်ဆံမှုရှိမနေပါဘူးလို့ပြောကြမဲ့လူတွေကလည်းရှိနေနိုင်တာမဟုတ်လို့ဒါဟာသိပ်ရှက်စရာကောင်းပါလေလို့နည်းပညာကုမ္ပဏီကြီးကတယောက်ရဲ့အပြောကိုလည်းဆောင်းပါးထဲမှာကူကဖော်ပြထားပါတယ
်။ Alan Powell ဟာဒီ Kleiner Perkins ကုမ္ပဏီမှာ2005ခုနှစ်ကနေပြီးတော့2012ခုနှစ်အထိအလုပ်လုပ်ခဲ့စဉ်အတွင်းမှာကုမ္ပဏီကသူ့အပေါ်မှာခွဲခြားဆက်ဆံတာမရှိခဲ့ပါဘူးလို့ဂျူရီအဖွဲ့ကဆုံးဖြတ်ခဲ့ပေမဲ့အနာဂတ်မှာဒီ IT လောကအကြီးအကဲတွေဟာအမျိုးသမီးတွေကိုပို့ပြီးတော့လေးလေးဆားဆားဆက်ဆံမယ်လို့မျှော်လင့်ပါတယ်လို့လူဖက်များတဲ့ slate.com blog မှာရေးပါတယ်။နောက်ဆက်ဝင်စားစရာကိစ္စက Alan Powell ရဲ့အမှုမပြီးငယ်လေးမှာပဲနောက်ထပ်အမျိုးသမီးနှစ်ယောက်ကအလားတူပဲခွဲခြားဆက်ဆံခံရတယ်ဆိုတဲ့အမှုတွေနဲ့Twitter နဲ့ Facebook ကုမ္ပဏီတွေကိုတရားစွဲထားသေးတယ်ကိုသားညုံရဲ့မတ်လတည်းမှာပဲရှင်းစင်နောက်ဆင့်တရားစွဲခဲ့ကြတာရှင့် LA မျိုးက Software Engineer Tina Huang ကသူ့ရဲ့အရင်အလုပ်ရှင် Twitter ကုမ္ပဏီကိုတရားစွဲတယ်တခါဒီ Facebook ကုမ္ပဏီမှာ Technology Partner ဖြစ်ခဲ့ဖူးတဲ့ Chia Huang ကလည်းအရင်တော့သူ့ရဲ့အလုပ်ရှင် Facebook ကုမ္ပဏီကိုပြန်ပြီးတော့တရားစွဲခဲ့ကြတာအမျိုးသမီးတွေဖြစ်နေကြလို့ဒီသူတို့အလေးမထားဘူးနောက်ထိပ်ပိုင်းရာထူးနေရာတွေပေါ်လာလို့ရှင်ဘေးဖယ်ခံရတယ်အစည်းအဝေးတွေမှာသူတို့ရဲ့အကြံဉာဏ်တွေကိုလက်မခံဘူးစသဖြင့်ဆွဆွဲပြီးတော့ခွဲခြားခံခဲ့ကြရတယ်လို့တရားစွဲထားကြတာပ
ါဒီလိုကိစ္စတွေဖြစ်နေတာတယောက်တလီပဲဆိုလို့ရှင်တိုက်ဆိုင်တာပဲလို့ပြောလို့ရပေမဲ့တယောက်မကအခုလိုမျိုးထုတ်ဖော်ပြောလာကြပြီဆိုရင်တော့ပုံမှန်လိုဖြစ်နေတဲ့ပြဿနာတစ်ခုလိုမျိုးမြင်ကြည့်ရတော့မယ်လို့ blog တွေပေါ်မှာလည်းရေးကြတယ်ဗျ San Francisco မှာထုတ်တဲ့ဒီ Daily Post သတင်းစာထဲမှာတော့မှမတ်လ31ရက်နေ့တုန်းက Thank you Alan Powell ဆိုပြီးတော့ကြော်ညာထည့်ခဲ့ကြသေးတယ်။သတင်းစာဆက်မျက်နှာတစ်ခုလုံးအတွက် Silicon Valley က IT ဝန်ထမ်းတွေငွေစုပြီးတော့ကျေးဇူးတင်တယ်ဆိုတာကိုကြော်ညာထည့်ခဲ့ကြတာဗျ
။ Google, Yahoo, Apple စတဲ့ထိပ်တန်းနည်းပညာကုမ္ပဏီကြီးတွေကိုရိုင်းသူတို့ရဲ့ကုမ္ပဏီဝန်ထမ်းတွေနဲ့ပတ်သက်ပြီးတော့မတူကွဲပြားမှုစစ်တမ်းတွေထုတ်ခဲ့ကြတာကိုသားညုံမှတ်မိတယ်မလား။အဲ့ဒီထုတ်ပြန်ချက်တွေကိုကြည့်ကြရအောင်ဒီနည်းပညာကုမ္ပဏီကြီးတွေမှာအမျိုးသမီးဝန်ထမ်း48ရာခိုင်နှုန်းလောက်ရှိကြပြီမဲ့နည်းပညာနဲ့ဆိုင်တဲ့တာဝန်မျိုးတွေအတွက်မှာအမျိုးသမီးက18ရာခိုင်နှုန်းပဲရှိတယ်ဆိုတာကိုတော့ Wall Street Journal ကလည်းထောက်ပြပါရယ်
။ Time Magazine ရဲ့ဆောင်းပါးမှာတော့နည်းပညာလုပ်ငန်းလောကမှာအမျိုးသမီးအမျိုးသားကွာဟမှုဘယ်လောက်ရှိနေတယ်လဲဆိုတာကိုသုံးသပ်ပြထားတယ်ဗျ
။ Google, Facebook, Yahoo နဲ့ Hewlett Packard ကုမ္ပဏီတွေမှာဆိုရင် CEO အမှုဆောင်အရာရှိချုပ်တို့ COO လုပ်ငန်းလည်ပတ်မှုဆိုင်ရာအရာရှိချုပ်တို့လိုမျိုးထိပ်ပိုင်းရာထူးနေရာတွေမှာအမျိုးသမီးတွေဖြစ်နေပြီဆိုတာကိုလည်းထောက်ပြထားပါရယ်။ဒါပေမဲ့လည်းဒီကုမ္ပဏီဥက္ကဋ္ဌလိုမျိုးအကြီးအကဲနေရာမျိုးတွေမှာကြတော့1996ခုနှစ်ကအတိုင်းဘာမှမပြောင်းလဲပဲအားလုံးဟာအမျိုးသားတွေကြီးဖြစ်နေပါသေးတယ်လို့ Time Magazine ရဲ့ဆောင်းပါးထဲမှာရေးသားထားပါတယ်ရှင
်မဆွမြတ်မစီစဉ်တင်ဆက်ပြီးကိုသားညုံဦးကူညီပေးခဲ့တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်မတူတာလေးတွေအစီအစဉ်ကိုထုတ်လွှင့်ပေးရမယ်အလှည့်ပါမြန်မာနိုင်ငံကအစိုးရဝန်ထမ်းတွေလစာတိုးခဲ့တဲ့အပေါ်အမြင်တွေကွဲပြားနေပါတယ်ဘလို့အမြင်တွေလဲဆိုတာကိုတော့ Golden Land Media ကမညွညွလွင်ရဲ့မတူတာလေးတွေအစီအစဉ်မှာနားဆင်ကြည့်ကြရအောင်ပါရှင်
မင်္ဂလာပါရှင်အခုတလောမြန်မာပြည်သားတွေရဲ့ပြောဆိုမှုတွေအထဲလစာတူလိုက်တဲ့ကိစ္စအားလည်းထိဆုံးကပါနေတာပါဒီလိုအစိုးရဝန်ထမ်းတွေကိုလစာတူလိုက်တဲ့အပေါ်သဘောထားအမြင်မတူတာလေးတွေကိုဒီတစ်ပတ်တင်ပြပေးသွားမှာပါရှင်အရက်ဖက်စစ်ဖက်စားတဲ့အစိုးရဝန်ထမ်းတွေအားလုံးကိုယာရုအဆင့်အလိုက်လစာတွေတိုးပေးဖို့မတ်လ26ရက်နေ့နေ့စွဲနဲ့လွှတ်တော်ကတရားဝင်အတည်ပြုခဲ့တာဖြစ်ပါတယ်ဒီလိုလစာတိုးပေးလိုက်တာကြောင့်အရက်သားဝန်ထမ်းတွေအတွက်ကတော့အနည်းဆုံးဝန်ထမ်းတယောက်ရဲ့လစာကအရင် 9,500 ကနေ 13,000 အထိဖြစ်သွားခဲ့ပါတယ်။ဒါပေမဲ့လည်းလစာမတိုးမီကပေးထားတဲ့အပိုထောက်ပံ့ကြေး 3,000 ကိုတော့ပြန်ရုပ်သိမ်းလိုက်တာပါ။အရက်သားဝန်ထမ်းတွေကအမြင့်ဆုံးရာထူးဖြစ်တဲ့ညွှန်ကြားရေးမှူးချုပ်ကတော့အရင်အခြေခံလစာ 25,000 ကနေ 5,000 အထိရမှာဖြစ်ပါတယ်။စစ်ဘက်ဆိုင်ရာဝန်ထမ်းတွေကိုလည်းအဲ့ဒီလိုပဲတပ်သားကနေကာကွယ်ရေးဦးစီးချုပ်အထိအစဉ်စဉ်လစာတွေတိုးပေးမှာဖြစ်ပါတယ်။ဒီလိုအစိုးရဝန်ထမ်းတွေလစာတိုးလိုက်တာအပေါ်ရန်ကုန်ဒေသခံတွေရဲ့အမြင်ကတော့မတူကြပါဘူး
။ဟိုကြိုက်တယ်လို့မဟုတ်ကြိုက်တယ်လို့မဟုတ်ရှင်းပြရင်ဟိုအဓိကတော့ကုန်တင်းလို့ပေါ့။ကုန်တင်းလို့ကြောင့်အားလုံးတစ်ခါရောက်တယ်။ဒါကိုသိပြီးတော့တုံလုံးမှုလည်းမရှိဘူး။ဝန်လဲဝန်တားလို့မဟုတ်ဝန်လဲဝန်နေပုံမှန်အတိုင်းပါခံစားမှုတိုင်းတယ်ဘာမှမရှိပါဘူး
ဝန်ထမ်းတွေလာစားတူရဲဆိုတော့အရန်ကောင်းပါတော့ဗောနော်ဝန်ထမ်းတွေအတွက်ရောဟိုပို့ပေးတဲ့လူကြီးတွေအတွက်ပါအရန်ကောင်းတယ်ဆိုမှပြောချင်ပါတယ
်အစိုးရဝန်ထမ်းတွေကိုလာစားတူရဲဆိုနေမှာတော့လေဦးရဲအများအဖြစ်တော့လာစားတူတော့သဘောကျဒါနဲ့တူတဲ့ပမာဏမှာတော့လူများမရှိဘူးနော်ဘာဖြစ်လို့တာမန်လူတစ်ယောက်ကတလောက်ခွန်တော်ဝယ်နေလို့လာတယ်ရတယ်ဒီနေ့ဆိုရှားပါးစီပဲထည့်ပြီးလေ3000အခုကသူကတသိန်းနဲ့တောင်းနေလို့လာတာသူအမှန်မှန်တော့တကယ်တူတာနောက်ထပ်တူတာတသောင်းပဲတူတာပေါ့လေတူနေကြတော့အမှန်မှန်တော့သူက4000ပဲတူတာတော့အမှန်တော့3000ပဲနှုတ်တာလေအဲ့ဒါလေငါတာတူတာသဘောကျတယ်ဒါမျိုးတိတ်မထူးကြဘူးတူတဲ့ပမာဏမတူးကြဘူးအောက်ခြေဝန်းကတော့တိတ်မတိတာ
ကျွန်တော်အဲ့အစိုးရဝန်ထမ်းတို့ကြိုက်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်မိပါရရတယ်အစိုးရဝန်ထမ်းတွေတော့ကောင်းပါတယ်ပေါ့နားလာတူတယ်ဆိုကြာကောင်းတာပါနော်အဲ့မှာအဲ့ဒါတူတာရဲ့ပုံမှာကုန်းသင်းလုံးကလည်းတက်လာတယ်တော့အဲ့ကုန်းသင်းလုံးကြီးနားလာနေအဲ့လိုတက်မလာဘူးပေါ့အဲ့ဒီတူတော့ပြောနေ
အမအနေနဲ့ကတော့အဲ့အစိုးရလာတာတူတာတိုးတာပေါ့နော်ကြိုက်ပါတယ်ကြိုက်ပြီးတော့ဒါပေမဲ့လို့သူက3-4000ခွဲတိုးတဲ့ဥစ္စာကို3000ကနေပြီးတော့ဖြတ်ချလိုက်တဲ့ခါကျတော့1000ခွဲနဲ့ကုန်စည်နှုန်းကမြင့်တဲ့ခါကျတော့ဘလို့မှအဆင်မပြေနိုင်ပါဘူး
။လာတာတို့တော့ကောင်းပါတယ်။ဒါပေမဲ့အောက်ခြေဝန်ထမ်းတွေကျတော့လာတာဘလို့မှမပါဘူးလေ။သူအထက်အရာရှိအပိုင်းတွေကအများကြီးတိုးတဲ့ခါကျတော့ကုန်စည်နှုန်းလိုက်လာတဲ့ခါကျတော့မထူးဘူးလို့တော့ထင်ပါရဲ့။ပုံများဆိုးမှတော့မသိဘူးကြာကုန်စည်နှုန်းကြောင့်ပေါ့နော်။ကုန်စည်နှုန်းလေးထိတ်ချုပ်နိုင်တော့ပိုကောင်းတယ်ပေါ့နော်။လာတာတို့ရဲ့ဆိုတော့လေ။အတ
ရာတော့ကြိုက်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဝင်နှန်းနေရတယ်မိသားစုတွေရှိတယ်ဆိုတဲ့အခါကျတော့ဒီလာစာတွေတိုးတယ်ဆိုတော့မိသားစုတွေအနေနဲ့အဆင်ပြေတာပေါ့နော
်အဲကျွန်တော်အနေနဲ့ကတော့ကြိုက်ပါတယ်ဘာဖြစ်လို့လဲဆိုတော့အဲသူတို့အနေနဲ့လည်းဒီထားခြင်းနဲ့အကျိုးခံလာဝင်နေရကြတယ်ခေါင်းလည်းရတယ်အဲအတွက်ကျွန်တော်အနေနဲ့ကြိုက်ပါတ
ယ်ဝင်နှန်း percentage ကနည်းနည်း၄ပါသူလာစာတိုးတော့ကိုယ်စင်းလုံးတွေလိုက်တော့တက်လာတက်လာတဲ့အခါကြံရှိတဲ့အများစုဒီလူတို့ကဒုက္ခတော်ရောက်သွားပါတယ်ဆိုတော့ကျွန်တော်ဖြစ်စေချင်တာတော့ဗျာလာစားလည်းတူပါဝင်ထောင်းလည်းจิตจิตလေးလေးထားမယ်တစ်ခါရှိရှိနဲ့နေနိုင်အောင်လုပ်မယ်လူသားဖြောင်းမှမဟုတ်ဘူးတိုင်းပြည်ကတောင်ထမ်းဆောင်မယ်အဲ့ဒါမျိုးဖြစ်စေချင်တယ်ဒါဆိုရင်သူတို့လာစားလည်းတိုးလာတဲ့ခါကျတော့အကျင့်တရားကိုကောင်းလာလိမ့်မယ်တိုင်းပြည်တို့လည်းကောင်းလာလိမ့်မယ်အဲ့လိုဖြစ်စေချင်ပါတယ်အကုန်စင်းလုံးလည်းမလိုက်မလာနိုင်အောင်အစိုးရထိန်းပြီးတော့သိကောင်းတာပေါ့
အခုလိုသဘောထားတွေမတူတဲ့လာစာတိုးမြင့်မှုဟာအခုလက်ရှိအစိုးရလက်ထက်မှာ3ချိန်ရှိခဲ့ပါပြီ။လွန်ခဲ့တဲ့2013ခုနှစ်ဧပြီလက1ချိန်၊2014ခုနှစ်ဧပြီလက1ချိန်ဝန်ထမ်းအလုံးကို2000စီတိုးပေးခဲ့ပြီးအခု2015ဧပြီလမှာတော့ယာဒူးအဆင့်အလိုက်လာစာငွေကိုတတ်မှတ်ပြီးတိုးပေးလိုက်တာဖြစ်ပါတယ်။အပိုထောက်ပံ့ကြေး3000ကိုတော့2012ခုနှစ်ဧပြီလကပဲဝန်ထမ်းအလုံးကိုစတင်ထုတ်ပေးခဲ့တာပါ။ဒီလိုလစာရီထပ်တိုးလိုက်တာကြောင့်2015ဘဏ္ဍာနှစ်မှာမြန်မာနိုင်ငံရဲ့ငွေကြေးဖောင်းပွားမှုဟာ 8.4 ရာခိုင်နှုန်းအထိတိုးမြင့်လာနိုင်တယ်လို့အာရှဖွံ့ဖြိုးရေးပိုင်ရဲ့အစိုးရကစားမှလည်းဖော်ပြထားပါတယ်။အခုလိုအစိုးရကဝန်ထမ်းတွေကိုလစာတိုးပေးလိုက်တဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံရဲ့အိမ်နီးချင်းထိုင်းနိုင်ငံကအကြောင်းဆရာတယောက်ရဲ့လစာနဲ့မြန်မာနိုင်ငံကအကြောင်းဆရာတယောက်ရဲ့လစာ3စကြော4စနီးပါးကွာခြားသေးနေတာကတော့မတူတာလေးတွေလို့လည်းပြောရမှာပါရှင်။ကျွန်မညညလေးပါ။
မညညလွင်စီစဉ်တင်ဆက်ခဲ့တဲ့မတူတာလေးတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ဒီစီစဉ်ကိုအပတ်စဉ်စနေနေ့ညချမ်းအစီအစဉ်တိုင်းမှာတင်ဆက်ပေးနေတာပါ။စနေနေ့ညပိုင်းအတွက်အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲရှင်။မကြာခင်မှာတော့စနေနေ့ညချမ်းထက်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြဖို့ရှိပါတယ်။ VOA American အသံရဲ့စနေနေ့ညပိုင်းအစီအစဉ်တွေကိုတော့ည10:00နာရီအထိလိုင်းဒိုမီတာ25 30နဲ့51တိုကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်။ဒါမှမဟုတ်လေတေးသချင်းလက်ဆောင်တောင်းလို့ရဆိုရင်ဖြင့်ကျမတို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ကျမတော်ရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းထုတ်လင်းချက်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကတော့ကိုသားညွန့်ဦးစီစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်မဲ့စနေနေ့ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုစကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။စနေညပိုင်းတည်းလီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်မကြာခင်ချိန်အတွင်းမှာပဲမကြာခင်ရက်ပိုင်းတွေအတွင်းမှာပဲကျွန်တော်တို့ဒီနှစ်ကူးအတာတကြံရောက်ရှိလာတော့မှာဖြစ်ပါတယ်မြန်မာတို့ရဲ့အစင်လာမပြည့်ရူရတကြံနဲ့ပတ်သက်လို့ပေါ့အခုနောက်ပိုင်းမှာခုနရူရတကြံနဲ့ပတ်သက်လို့တွေးဖြီးသွားရဆိုပြီးတော့ဝေဖန်မှုတွေလည်းရှိပါတယ်ဒါပေမဲ့လည်းချိုးကလည်းဒါခေတ်ကာလအချိန်ဤနဲ့ဖြစ်မှာပဲဆိုတဲ့sorry ကတက်မှုတွေလည်းကျွန်တော်တွေးရပါတယ်ဒါအပြင်နောက်တစ်ချက်ကလည်းတကြံဟာအဲ့အနေရှိတဲ့အချိန်ခါတစ်ခုဖြစ်နေလေလူငယ်ကြားထဲမှာလို့ဖြစ်လာတဲ့အခြေအနေမျိုးဖြစ်ပါတယ်။ကြောင့်မလို့ကျွန်တော်ဒီစနုပ်ဘက်မှာတော့အခုဖြစ်လာနေတဲ့မြန်မာတကြံနှစ်တကြံဆိုလို့ရှိရင်အရင်ရိုးရစင်းလာတကြံရဲ့နှစ်တာရကနေဘယ်လောက်ထိပြည့်မြည်မှုရှိပါလဲ။နောက်တစ်ခုကဒီတကြံဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ဝေဖန်စနုပ်တော့ဖြစ်ပါတယ်။အဓိကပါဝင်စနုပ်ပြီးဖို့ဆိုတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။တူကတော့ဆိုင်းဆရာတူဖြစ်တဲ့ဆရာစုနှစ်ပါ။နောက်တူကတော့ဘလော့ဂါကိုနေဖုံးလာဖြစ်ပါတယ်။သူတို့နှစ်ဦးလုံးဒီလိုင်းပေါ်ရောက်နေပါပြီ။ကျွန်တော်အရင်ဆုံးဆရာစုငှက်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဆရာစုငှက်ကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျ
ာโอเคဆရာကြီးကျွန်တော်ကဆရာလေးရှေ့မီနောက်မီဆိုတော့ကျွန်တော်အရင်ဆုံးမေးချင်တာကတော့ဆရာတို့ယင်ဖြတ်တန်းခဲ့တဲ့ဂျုံခဲ့တဲ့ဒီရိုးရာတကြံကအခုအချိန်ခါမှာဖြစ်နေတဲ့အခြေအနေနဲ့ပြောင်းသွားပြီဆိုရင်ဘာအချက်တွေကအဓိကပြောင်းသွားတယ်လို့ဆရာအနေနဲ့ထောက်ပြချင်ပါလားခင်ဗျာ
ဟုတ်ပါခင်ဗျာတကယ်တော့တကြံဆိုတာကတော့မြန်မာတွေရဲ့နှစ်သက်ကူအခါတမယမှာနှစ်အောင်ကအမြင့်ကြီးတွေကိုအတားရင်နဲ့စေချောတန့်စင်ပြီးမြစ်တင်မှာပေါင်းမွန်နဲ့မင်္ဂလာရှိတဲ့တိုးတက်တဲ့ရောရှင်ပွဲကိုညှော်လင့်ရတဲ့အကူအပြောင်းပါပဲဗျ။ဒါကြောင့်မို့တကြံရောက်ပြီဆိုရင်မြမာရီယာမင်းဟာအကြီးအတန်းကိုပဲမင်္ဂလာရှိတဲ့အပြုမူကိုပဲပြုမူကြတာပါဗျာ။အဲ့ဒါကျွန်တော်တို့တကြံနာနီးလာပြီဆိုရင်သင်းညံလေးတုတ်ဖြူစော်တွေအေးအေးညီညီဒီတရီဆောင်ချင်းလို့ပင်လို့ဆရာမျိုးမကြီးရေးဆက်တယ်လို့ပါပဲ။ဒီတတန်တွေလွှမ်းစေရမယ်။ဘလူဂီတာတန်တွေလေကျောင်းတွေ့သူရှင်နှွေရင်းငါပေါ်သွင်းနေတကြံမာလာပေါ်ဆွေပြောစီခြင်းအဲ့တော့တကြံမာစင်နှွေတဲ့သူတိုင်းဟောဒီလိုကြီးရဲ့ရဲ့ချက်နဲ့ဒီလိုမကြဲရမှာနာတော့ဆိုတော့
ဟုတ်ကဲ့ဆရာစုငယ်ဖုန်းတန်ကျွန်တော်တို့ကောင်းကောင်းမကြားတော့ပါဘူးခင်ဗျဆရာကြားပါလားခင်ဗျ
ကြားပါတယ်ခင်ဗျကျွန်တော်ပဲကြ
ားပါတယ်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ပြတ်တောင်းပြတ်တောင်းဖြစ်သွားလို့ပါဆရာဆက်ပြောပါဟုတ်ကဲ့
ဒီပါခင်ဗျအဲ့တော့မင်္ဂလာရှိတဲ့အတန်းဒီမင်္ဂလာရှိတဲ့အပြည့်အဝတွေကိုကြားကျင်တဲ့အတွက်တရားမှာမင်္ဂလာရှိတဲ့ပိစာတွေရှိကြတာပါခင်ဗျဒါကြောင့်မို့တရားနဲ့တရားအတားအီနဲ့အေးမြစေတာနဲ့အတူအမှုပညာတွေတူးနဲ့တူးကြီးမှုစေချင်တာပါဒါကြောင့်မို့တရားမဲတွေမှာပါစီဒီမမျိုးမှာအပြည့်လျမ်းလို့သာငွေငန်းမျိုးမှာလာပြီလေဆိုတဲ့တခြင်းမျိုးနဲ့ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဒီလိုလေပြုမှုကြတဲ့အစင်လာပါမတို့ရဲ့ကြည့်သေးတဲ့တို့ရတယ်ဖြစ်ပါဟုတ်ကဲ့ပါနော
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်ပိုင်းမှာဆရာဆက်ပြီးပါမယ်ဆရာဖုန်းလိုင်းလဲချက်ချက်ကျွန်တော်ပြတ်တော့ပြတ်တော့ဖြစ်သွားပါတယ်ကျွန်တော်ကိုနေဖုန်းလက်ကိုနောက်လီလိုက်မတင်ပြပါလေကိုနေဖုန်းလက်ကြားပါလားခင်ဗျာ
ဟုတ်ကြားပါတယ
်ဟုတ်ကဲ့ခုနဆရာဆုငဲ့ပြောသွားပါတယ်ဒီတကြံဆိုတာမြန်မာတို့ရဲ့မင်္ဂလာအတန်းစပြီးတော့ဟောဖြစ်တဲ့နှစ်သစ်ပေါ့နော်အဲ့တော့အခုနောက်ပိုင်းကိုနေဖုံးလက်တို့လူငယ်တွေကြုံတွေ့ရတဲ့တကြံနဲ့ပတ်သက်လို့ကိုနေဖုံးလက်တကြံရဲ့နှစ်သာရလို့ပြောမယ်ဆိုရင်ကိုဖုံးလက်ကိုနေဖုံးလက်ဘာများပြောချင်ပါလဲခင်ဗျ။
တကြံရဲ့နှစ်သာကဆရာပြောရလို့ပဲပေါ့နော်ကျွန်တော်ဒီနှစ်သက်ကူးရပေါ့နော်အဲ့နှစ်သက်ကူးရဆိုတဲ့ခါမှာမှကျွန်တော်ကဒီဟိုအတာရည်နဲ့ပေါ့နော်ကျွန်တော်ဒီနှင်းဟောင်းအမြင့်ကြီးတွေဖေးကြောရပေါ့နော်အဲ့တော့ဒီဟာကတော့ဒါတကယ်အနှစ်သာရပေါ့ဒါမှမဟုတ်လေအဲ့ခုနပြောတဲ့ဟိုဒီဂျေမူလို့ပြောရအောင်ကျွန်တော်ကတော့2မျိုးပေါ့နော်ကျွန်တော်ပုံတံနဲ့ကျွန်တော်အနှစ်သာရဆိုတဲ့ဟာတော့နည်းနည်းတော့အဲ့နှစ်ခုတော့စဉ်းစားဖို့လုပ်မယ်ထင်တယ်ကတချို့ပုံတံတွေကြတော့နည်းနည်းတော့ဟိုလိုက်ပြောင်းမယ်လို့ကျွန်တော်ကထင်တာပဲလေဘာဖြစ်လို့လဲဆိုတော့အရင်တုန်းကအချိန်တကာတုန်းကဒါအတားရင်နဲ့သေးရတော့မှန်တယ်ဒါပေမဲ့လည်းကျွန်တော်ဖလားထဲမှာအရှင်ထည့်ပြီးတော့ကျွန်တော်တို့တပြေကန့်နဲ့ပတ်တာမျိုးကနေတပြေပြင်းနဲ့ခွက်နဲ့ပတ်တယ်အဲ့အရင်မှဆင်းပိုင်းနဲ့ထိုးတယ်ဆိုတဲ့ပုံစံမျိုးတွေပေါ့နော်တပြေပြင်းနဲ့အဲ့ပုံတံမိုင်းဆိုင်ရာတွေကတော့ နည်းနည်းတော့ဟိုကျွန်တော်ထင်တယ်ကရွေးမယ်လို့တော့ကျွန်တော်တော့ထင်တယ်ဒါပေမဲ့ကျွန်တော်တို့ခရီးထားမှာကတော့အနှစ်သာရပိုင်းတွေကရွေးမသွားဘူးပေါ့နော်အဲ့တော့တကယ်ကြံရဲ့အနှစ်သာရတွေကရွေးပြီးတော့ကတော့မင်္ဂလာရှိတဲ့ကိစ္စတွေလောက်တော့မဟုတ်တော့ဘဲနဲ့ကျွန်တော်တို့အမင်္ဂလာကိစ္စတွေများလာမယ်အမူရတိရတိသာတော့သားတွေများလာမယ်မင်္ဂလာဆိုလည်းအဲ့လိုမျိုးဆက်စည်းတဲ့ပုံစံမျိုးဖြစ်လာမယ်ဆိုတော့အဲ့လိုအနှစ်သာရပိုင်းတွေဟာထပ်ပြီးတော့ရွေးလာမယ်ဆိုရင်တော့ဒါကြံရဲ့ပုံစံကြီးကတစ်ဖြည်းဖြည်းနဲ့ကျွန်တော်တို့ပြတ်သွားမယ်နေသားမရှိတာပေါ့နော်ဒါကတစ်ပိုင်းမှာနောက်တစ်ခုကကျွန်တော်တို့ဒီကြံတဲ့ပတ်သက်ပြီးပြောရရင်လည်းကျွန်တော်အတန်ကျက်ပေါ့နော်တန်ကျက်ဆိုတာလည်းကျွန်တော်တို့မဖြစ်မနေထည့်ပြောရမှာတင်ဒါလေးဆိုရင်ဒီချိန်တစ်ခါတော့ဒါအစိုးရကဖိတ်ထားတဲ့ကြောင့်ကိုကြံကကျမတန်ကျက်ဆိုတာပျောက်သွားခဲ့ဦးတယ်လေအခုတော့ဒီတန်ကျက်ဆိုတဲ့ဟာလေးကိုပြန်ပေါ်လာတယ်ပေါ့အဲ့တော့ရွှေ့တော့ရွှေ့နေတာပဲကျွန်တော်တို့အာကောင်းရာနေဆိုးရာရှိလို့ဆိုးရာနေတချို့ဟာလေးပြန်ပေါ်လာပြီးတော့ကောင်းလာလေးလည်းရှိတယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ကျွန်တော်အဲ့မှာတနည်းတစ်ခုမေးချင်ပါတယ်ကိုဘုံကိုနေဖုံးလာခုနကပြောသွားတဲ့အချိန်မှာနှစ်တာရအရာပေါ့နော်အဲ့တော့ခုနပြောတဲ့ခါမှာဒီနေ့လူငယ်တွေကြားထဲမှာကောတကြံကမင်္ဂလာဖြစ်ရှိတဲ့နှစ်သစ်ဖြစ်တယ်မင်္ဂလာအတန်းမင်္ဂလာအမြင်ဒါမျိုးတွေကြားရမယ်ဆိုတဲ့အနှစ်တာရလူငယ်တွေကြားထဲမှာအခုကောအနှစ်တာရရထဲထဲဝင်သိနာလဲမှုရှိသီလားခင်ဗျာတကြံကာလတွေမှာ
အာကျွန်တော်ထင်တယ်အဲ့ဒါတော့ဗျလူငယ်တွေသိနာလဲမှုရှိရတော့လူငယ်တွေဘယ်လိုမျိုးပညာပေးနေလဲပေါ့နော်လူငယ်တွေသိအောင်ပါရီလုပ်ပေးတဲ့ဆိုတဲ့အပိုင်းကိုကျွန်တော်ပြောရမှာထင်တယ်ဘယ်သူကဒီတကြံနဲ့ပတ်သက်ပြီးဘယ်သူကအဲ့လိုမျိုးရှင်းပြနေလို့လဲပေါ့နော်အော်လူငယ်တွေလိုက်လေးတာမှာမှန်တာပေါ့ဒါပေမဲ့လည်းတကယ်တော့ဒါအစိုးရမှာအများကြီးတာဝန်ရှိတာပေါ့ဒီဟာကစစ်စစ်ဆီတခုကဘယ်လိုဘယ်လိုဖြစ်လာလဲအနေထားတွေကဘယ်လိုရှိလဲအော်ဒီမင်္ဂလာရှိတဲ့ကိစ္စတွေဘယ်လိုလုပ်ရမလဲဆိုတော့ဒီအစိုးရအတိဒီလူလူကိုကျွန်တော်ဒီလိုမျိုးအတိတရားတခုပေါ့နော်ဆက်ပေးတဲ့ပုံစံမျိုးတွေကျွန်တော်တို့အစိုးရဘက်ကတော်တော်လေးအားနည်းတယ်ထင်ပါတယ်เนาะအဲ့တော့ဟိုအစိုးရမှာပို့ပြီးတော့ဟိုပေါ့နော်အထူးကြီးကပြောရရင်တော့ပြန်ကြားရေးဌာနပေါ့ဗျာပြန်ကြားရေးကိုပြန်ကြားရေးဝန်ကြီးဌာနပညာရေးဝန်ကြီးဌာနပေါ့နော်ဒီနေရာတွေကဒီပြည်သူလူထုကိုကျွန်တော်မှန်ကန်တဲ့အသိဉာဏ်တွေပေးရနေမှာတော်တော်လေးအားနည်းတာတွေ့ရတော့လူငယ်တွေမှလည်းကြံဆိုရင်ပါလဲဆိုတော့သိရသိမှုကတော်တော်လေးအားနည်းပ
ါဟုတ်ကဲ့ကျွန်တော်ဆရာဆုငက်ကိုပဲမိကြပါတယ်ခုနကိုတင်ကိုနေဖုံးလက်ပြောသွားတဲ့အခါမှာလူငယ်တွေကြားထဲမှာခုနောက်ပိုင်းကြံဆိုတဲ့နှစ်သာရကိုနားလည်သိရှိမှုအားနည်းတယ်ဆိုတော့ဆရာအနေနဲ့ရောဘယ်လိုယူဆပါလဲခင်ဗျအ
ဲဒီလိုပါခင်ဗျအမှန်ပါတယ်ဟိုကိုနေဖုံးလက်ပြောသွားတဲ့ဟာလေးကောင်းပါခင်ဗျအဲ့တော့အရင်ကကျွန်တော်တို့ဟိုလာတခြားလုံးတကြံကိုဆင်ရွှဲတဲ့အခါမှာဟိုအဖွဲ့စည်းသဘောဆောင်ပါတယ်ခင်ဗျ။ဥပမာကျွန်တော်တို့ဟိုလာတကြံမှာဆိုရင်ခုနကဟိုလာကျွန်တော်တို့မန္တလေးမှာဆိုရင်အလှပြရင်တွေထွက်မယ်။နောက်တစ်ခါအောက်ကအခန်းဆွမယ်။အောက်တန်းကျပင်းတွေထွက်မယ်နော်။အဲ့တော့လူလူသဘောဆောင်ပြီးတော့ကိုစီကိုစီလွတ်လပ်စွာနဲ့အသင်းအဖွဲ့တွေဖွဲ့နိုင်တယ်။နော်။အဲ့တော့အသင်းအဖွဲ့တွေဖွဲ့တဲ့အခါမှာအသင်းအဖွဲ့ရဲ့ဟိုလာစီရင်စီကံနော်။တဦးနဲ့တဦးအပြန်အလှန်လေးစားမှုဒီလိုတွေအချင်းအချောင်းတွေရှိပါတယ်။တော့ကိုယ်ပိုင်ကိုယ်အမှုပညာကိုဖန်တီးဆိုင်မှုစွမ်းအားတွေလည်းရှိပါတယ်။တချင်းဆက်တတ်တဲ့သူကတချင်းတွေဆက်တယ်။တန်ကျက်ဆက်တဲ့သူကတန်ကျက်တွေဆက်တယ်။ဒီလုံးတီးတတ်တဲ့သူကကိုယ်နိုင်ရာဒုတိယပစ္စည်းတွေနဲ့ဒီလုံးဆက်တာလေ။တော့ဆက
်ကိုဟုတ်ကဲ့။အာဆရာဆုငယ်ကျွန်တော်တို့မကြားတော့ပါဘူးခင်ဗျာ။အတန်လိုင်းတိတ်မကောင်းဖြစ်နေတယ်။ကျွန်တော်အဲ့တော့တော်ရှင်တချို့ကိုကျွန်တော်ထည့်ပေးခြင်းပါလေအဲ့တော့ကျွန်တော်ဒီလိုင်းပေါ်မှာအခုမခိုင်ခိုင်လက်ရှိမှလားမသိဘူးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါဟုတ်ကဲ့
ခုနသူတို့ဆွေးနွေးတော့ကြားမိပါမယ်မခိုင်ခိုင်လက်ရဲ့အမြင်လူငယ်တူရဲ့အမြင်လည်းသိကြပါတယ်တကြံကတကယ်ပဲနှစ်သာရလူငယ်တွေကြားထဲမှာပျောက်နေပြီလားမခိုင်ခိုင်လက်ကိုယ်တိုင်ရောဘယ်လိုယူဆပါလဲ
ကြံရဲ့အနှစ်သာရကတော့ပျောက်နေပြီလို့ပဲပြောရမှာပေါ့နော်အရင်လိုပုံစံမျိုးကတော့မဟုတ်တော့ဘူးညီမတို့လည်းလူငယ်ဆိုတော့ကြံလဲပါတယ်ကြံကတော့ပြီးခဲ့တဲ့လွန်ခဲ့တဲ့9နှစ်လောက်ကထိတော့ကြံလဲပါတယ်ရှင်အဲပြီးခဲ့တဲ့နှစ်တည်းကတော့ညီမကတော့ကြံမလဲပဲနဲ့ခီးထွက်ဖြစ်ပါတယ်ပြင်ဦးလွင်တို့မန္တလေးတို့မှာအသွားနေဖြစ်ပါတယ်ကြံကိုအရင်တော့ကားနဲ့လဲပြီးမဲ့နောက်ပိုင်းကျတော့အန်နေများတာကကြံနောက်ပြီးတော့ရေးပတ်တဲ့အနေထားတွေကတချို့လူငယ်တွေဆိုရင်လည်းဆူဆူဝါးဝါးရရင်ချင်းချင်းလေးတွေရှိတဲ့အခါကျတော့ဟိုကိုယ်ကားပေါ်မှာပါလာတဲ့ကိုယ့်အကိုကြီးကိုယ့်မောင်နေနဲ့ဟုတ်ရှင်ဖြစ်တာမျိုးစကားများတာမျိုးတွေဖြစ်ပေါ်လာမှာဆိုတော့နောက်ပိုင်းတော့တကြံတော့တိတ်မလဲဖြစ်ပါအောင်ရှင်တကြံမလဲဖြစ်တာဆိုလို့ရှင်၄နှစ်၅နှစ်လောက်ရှိပါပြီဟုတ်ကဲ
့ဟုတ်ကဲ့အဲ့တော့မဟုတ်ဟာမခန့်ငယ်လက်ကောဘလူးယူဆပါလဲတကြံဟာတကြံနဲ့ပတ်သက်လို့ကိုနားလဲထားတော့တကြံဆိုတာဘလူးသဘောမျိုးလဲ
တကြံဆိုတာကတော့ဘလူးသဘောမျိုးလဲဆိုတော့တကြံဆိုတာအင်မတန်မှဟိုနုလဲနုညံ့နေအဲတကြံရဲ့အနှစ်သာရအဖြစ်နဲ့အင်မတန်မှကောင်းမွန်တဲ့ဗမာရီရဲ့ရူရအဖြစ်ကြီးနေဆိုလို့ရှိရင်အင်မတန်မှဟိုဒီတကြံဆိုတဲ့အချိန်ကာလလေးကကောင်းခြင်းမင်္ဂလာတွေနဲ့ပြည့်စုံတဲ့အချိန်ကာလလို့တော့ညီမထင်ပါတယ်ဒီလိုအချိန်မှာကောင်းတဲ့ကုသိုလ်ကောင်းမှုတွေလည်းလူတိုင်းပြုကြတာပဲလေနှစ်ဆန်းတည့်နေ့မှာဒါဆိုလို့ရှိလို့ရှိလို့ရှိရင်ပေးတရားနာတယ်တရားဝါးရီအသက်ကိုလွှတ်တယ်နောက်ပြီးတော့ဒီနှစ်တစ်နှစ် နှစ်လုံးမှာကိုမကောင်းတာလုပ်ခဲ့တာတွေအကုန်လုံးတချိုင်းင်းနဲ့ရှင်းကြမယ်ဆိုပြီးတော့အဲ့လိုစိတ်ကူးတွေနဲ့လည်းအကျိုးအကျအကျက်ပေါ့နော်အဲ့ဒီရက်ဒီမှာကုသိုလ်ကောင်းမှုတွေလုပ်ကြရတဲ့တယောက်နဲ့တယောက်ရေပက်ကြတယ်ရေပက်တဲ့အစင်လာလဲကောင်းပါတယ်ရေပက်တဲ့အစင်လာကတယောက်နဲ့တယောက်ရေပက်ဖြန်းလိုက်တယ်ဆိုတာကမကောင်းတဲ့အညစ်အကြေးတွေကင်းစင်သွားအောင်စိတ်တက်လူတက်နဲ့နှစ်တက်မှာကြိုးဆိုရအောင်ဆိုတဲ့အဓိပ္ပာယ်နဲ့ဒါတချို့ဆင်နွှဲကြတာပေါ့အခုနောက်ပိုင်းကတော့ဟိုဥပမာကိုရဲ့ mandate တွေမှာဆိုလို့ရှိရင် TV မှာသာပြရနေတာ mandate တွေမှာအရက်တွေသာရောင်းမရောင်းရဘူးလို့ဒါပြောတာ mandate ပေါ်မှာနေအရက်တွေသာတွေကိုဟိုပေါ်ပေါ်တည်တည်ရနေနိုင်တာပဲလေဟိုသူတို့ပြထားတဲ့စည်းကမ်းချက်တွေသူတို့ထုတ်ထားတဲ့စည်းကမ်းချက်တွေနဲ့တကယ်တမ်းလိုက်နာလားမလိုက်နာဘူးလားတကယ်တမ်းဖြစ်ပြနေတဲ့ပုံစံမျိုးတွေကိုဟိုအစိုးရလည်းသိတယ်နဲ့နိုင်ငံတော်လည်းသိတယ်နဲ့ mandate ထိုးရဆိုတဲ့ကောတကယ် mandate အကြီးတွေဟာဘယ်သူတွေလုပ်တယ်ဘယ်သူတွေလုံနိုင်တယ်ဘယ်လိုအတိုင်းဝိုင်းတွေကလုံနိုင်တယ်ဆိုတာလည်းဟိုအကုန်လုံးသိကြပါဗျာအဲ့တော့ပြောတာတခြားလောက်တာတခြားပုံစံမျိုးတွေအများကြီးမြင်ရတာပေါ့နော်နောက်ပြီးတော့ဒီ mandate ပေါ်မှာပဲအကုန်လုံးအမျိုးသမီးလေးတွေပေါ့ဖေဖေအများကြီးတွေ့ရတယ်ဟိုနောက်ဝစားဆင်မှုကအစဟိုတပြန်လဲတာကတော့ညီမလည်းလူငယ်ဆိုတော့စကျင်တယ်အဲသူများလည်းတန်းတူလှလပပလေးလဲကျင်တယ်လှလပပမှာလုံလုံချုံချုံတော့ဖြစ်ဖို့လိုရချင်ပါတယ်ဟိုခင်းနဲ့လည်းရှောင်ကြီးရမယ်လှပမှုလည်းရှိရမယ်လုံချုံမှုလည်းရှိရမယ်လို့မြင်ပါတယ်ဒါပေမဲ့တချို့ကြတော့တကြံမှာအဝတ်အစားကတော်တော်လေးကိုလုံလုံကဲကဲပေါ့နော်ဆိုဆိုဘွားဘွားလေးတွေဝတ်တာမျိုးတွေရှိတယ်အဲနောက်ပြီးတော့မိန်းကလေးတွေအရက်ဒီစားတော့ဖားတဲ့ခါကြတော့မလို့လားပဲဟီအော်ဒါပါတရားတော့ပြောဆုံးကုန်ကြတာပေါ့အဲဒီခါကျတော့မဖြစ်တင်တာတွေဖြစ်ကြပြီးတော့တကြံလဲပြီးတော့တချို့ main ကလေးတွေနေထားတော်တော်လေးမကောင်းတဲ့ဟာတွေလေဖြစ်သွားတာမျိုးတွေကြားလဲကြောက်ပါတယ်ညင်လဲညင်မှုပါတယ်
အဲ့တော့တကြံထဲမှာလူငယ်တွေကအပျော်ပါပဲလားတခြားဒီခုနလူမှုရေးနယ်ပဲပတ်သက်ဖြစ်ဖြစ်ကောင်းတာလုပ်တဲ့လူငယ်တွေအတိုင်းဝိုင်းတွေကောမရှိတော့ဘူးလား
ရှိတယ်ကိုကောင်းတာလုပ်တဲ့လူငယ်အတိုင်းဝိုင်းလည်းရှိပါတယ်ညီမတို့ရဲ့အခုဘီနားမှာရှိတယ်ညီမဘီနားမှာရှိတဲ့တငယ်ချင်းတွေဆိုလို့ရှိရင်
โอเคไลน์จောက်ออกไปจนดีเคสเนี่ยปะทะลูกไปจนปินไนสุนิตฤดูก็เปลี่ยนไปขึ้นมาเลยคุณน่ะก็กูเนพงละไปจนเปลี่ยนเพิกขอขึ้นมากูเนพงละပြောต่อไปเลยตะจันก็ลุงเงินจ้าเรมาหนิตาระยะไม่ติดรอยเคสอสูยมาอ้ายตาวินชื่ออสูยมาเวตาวินชื่อล่ะล่ะจนลุหมุปาวินขึ้นมาก็ตาวินไม่ชื่อล่ะครับ
ลุหมุปาวินเนี่ยแหละตาวินชื่อว่าแล้วก็กูจนเมียนแล้วတော့ตะชู่ดีลุหมุภွေซีเนี่ยก็ดากูตาวินกูตาวินกูอยู่ไปแล้วตะชู่อนิตาฤดูเปลี่ยนพ่อเนี่ยอ่ะด้วยป่ะเนาะจนดีหัวส่วนเลยဒီတန်ကျက်ဆိုလည်းကျွန်တော်လူမှုခြေစုပ်ဖွဲ့စည်းရနေပြီးအခုပြန်ဖော်လာရရှိတယ်။နောက်ပြီးတော့ခုနကအချို့ဟာလေးတွေလည်းအဲ့လိုမျိုးမြင်ရပါတယ်အကောင်းတဲ့ဟာတွေပေါ့နော်ကျွန်တော်တို့သတုတ္တိကကြွေးတဲ့ကိစ္စမျိုးတွေနောက်ပြီးကျွန်တော်မနေ့ကပဲကျွန်တော်ဟိုဟာဘုန်းကြီးကျောင်းရောက်တော့အဲ့လိုမျိုးတချို့တွေအဲ့လိုမျိုးငယ်အဲ့လိုမျိုးတကြံမလဲပဲနဲ့အဲ့လိုမျိုးကိုရင်ဝစ်ကြတာတွေယောဂီဝစ်ကြတာဒါမျိုးလေ
းဟုတ်ကဲ့အဲကျွန်တော်လိုင်းတွေကကြာကြာသွားပါတယ်ကျွန်တော်ဆရာဆုငယ်ကိုရှိပါလားခင်ဗျာလိတ်လိုင်းပေါ်မှာโอเคเสียสุงเนี่ยคุณน่ะตรุซุ้งซ้อได้แท้มาแล้วป่าวอะไรจนอดิกามีจินน่ะดีเคสตะจันมาคุณน่ะติ้วเป็ดหมู่ผิดละไอ้ฉินีမျိုးတွေကดูเงินดิกูပဲผิดติญอ่ะนะตะชาฉินีတွေရောเสียบาပြောခြင်းมาเลย
มามาเลยเค้าเนี่ยอดิกတော့ดูနိုင်ငံကြီးฉินีပါပဲพอบาผิดละเลยဆိုတော့ยังอ่ะตะจันน่ะคุณน่ะจนตรุว่าပဲดูรู้ปัญญาดีรู้ตะจันอารมณ์ฮล่ะญีรู้เนี่ยดูศีลสกอกงชะပါဆိုတာနဲ့ပါဝင်ဆင်နွှဲနိုင်တယ်ပေါ့ဗျာအခုနောက်ပိုင်းကျတော့ကြမ်းပါလေစီးပွားရေးသဘောဆောင်သွားပြီအဲမန်တက်ထောင်နေဆိုတဲ့လူကလည်းစီးပွားရေးရထောင်နေဒီခါမန်တက်ပုံမှာဟလာဟိုတက်ပြီးတော့ပြီးတဲ့မှုတ်တဲ့ဆိုတဲ့သူတွေကလည်းစီးပွားရေးသဘောပဲဖြစ်သွားပြီအလားတူလေဒီမန်တက်ပုံမှာတက်ရေးပက်တဲ့သူကလည်းငါဟလာငါးလောင်းပေးပက်တယ်တပိမ့်ပေးပက်တယ်ဆိုတဲ့သဘောတွေဖြစ်သွားပြီအားလုံးကကိုစီကိုစီကိုချိုးစီးပွားတွေနဲ့ပဲဖြစ်သွားကြတယ်အဲ့ဒီကိုချိုးစီးပွားအတ္တနဲ့ပဲဟလာရသည်မြအခွင့်အရေးကိုယူကြတာမျိုးဖြစ်သွားတာပါခုနပြောသလိုအဖွဲ့အစည်းစိတ်ဓာတ်မျိုးသမ္မတစိတ်ဓာတ်မျိုးမရှိကြတော့ပါဘူးနောက်တစ်ခါခုနပြောသလိုကျွန်တော်တို့ဒီတူးချင်းစီရဲ့အမှုပညာဖန်တီးမှုတွေနော်လူတိုင်းလွတ်လပ်စွာအမှုပညာဖန်တီးမှုတွေလည်းမရှိတော့ပါဘူးအဲ့တော့ဟလာဒီကျွန်တော်တို့အားလုံးဟာကြောညာသဘောစီဝါသဘောစီဝါရေးသဘောဖြစ်သွားပါတယ်ဒါတကြမ်းမှာအထင်ကြီးဖြစ်တဲ့မန္တလေးလိုနေရာမျိုးဆိုရင်ကိုဘာတိတာသွားလဲဆိုတော့ပုဂ္ဂလိကအဖွဲ့အစည်းတွေကမရှိတဲ့လောက်ဖြစ်သွားပြီးတော့ဟလာအားလုံးဟာကုမ္ပဏီတွေနဲ့စီးပွားရေးသမားတွေရဲ့မန်တက်တွေပဲဖြစ်သွားတာပါ။ရှားရှားပါပါမျိုးမလိုတသိန်းမျိုးပဲချမ်းရတာကိုမနေ့ရုံးကံပြီးတော့နေကြရပါတယ်ခင်ဗျ။အဲ့တော့အားလုံးဟာစီးပွားရေးနဲ့ပဲပတ်သက်နေတဲ့အတွေ့အတ္တတွေပဲကြီးစိုးနေတဲ့တကြံဖြစ်သွားပါတယ်။အဲ့တော့ထိမ့်သိမ့်မှုအပိုင်းနေနေရလေခုနကကိုနေဖုံးလက်ပြောသလိုပါပဲ။အရင်ကကျွန်တော်တို့ဟလာမန္တလေးလိုနေရာမျိုးမှာဆိုရင်ရိုးရတကြံကော်မတီဆိုတာဟာမျိုးမိမျိုးဖတွေနဲ့ပညာရှင်တွေနဲ့လာဦးစီးပြီးတော့ဖွဲ့ပြီးတော့เนาะကျွန်တော်တို့မဆာလာခင်လိုအောင်မျိုးတောင်မှဒီလိုထိမ့်နိုင်ကြောင်းနိုင်ပါတယ်အခုဟာကြတော့မဟုတ်တော့ပါဘူးခင်ဗျအာနာဝင်အပွဲစီးရပဲဟလာဥဆောင်ပြီးတော့သူတို့စိတ်ကြိုက်သဘောမျိုးတကြံကိုဟလာဆောင်ရွက်ကြတာမျိုးတွေဖြစ်လာပါတယ်အဲ့တော့ဒါတွေဟာဟလာဟိုကျွန်တော်တို့
လာဟိုဟိုအစိုးရအပါဝင်လူမှုအဖွဲ့အစည်းတွေအကုန်လုံးမှာတာဝန်ရှိတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
။ဟုတ်ကဲ့ကိုနေဖုံးလက်လီလိုင်းပေါ်ရောက်ပြန်ရောက်လာပါပြီ။ကိုနေဖုံးလက်ကြားပါလားခင်ဗျ။
ဟုတ်ကြပါတယ်
ဟုတ်ကဲ့ခုနဆရာပြောသွားတဲ့အထက်မှာပါပါတယ်လက်ရှိတကြံဟာစီဝဲဤတကြံဖြစ်နေရတယ်ဆိုတာတော်များများလဲဝေဖန်နေကြတော့ခင်ဗျအဲ့အခြေအနေနဲ့ပတ်သက်လို့ကောကုဖနိဘုံးလာဗာမြတ်မှတ်ချက်ပြီးလို့ပါလဲဒီကိစ္စနဲ့ပတ်သက်လို့ကောတကယ်ကြော်လာနိုင်မယ့်အဖြစ်ရောရှိပါရဲ့လား
အာဟုတ်တယ်အခုကအဲ့လိုမျိုးပေါ့နော်စီဝဲဤပုံစံမျိုးလောက်လာကြတာပဲမန်ဒက်မန်ဒက်တွေစောက်တယ်ကန်ထရက်ဆိုတဲ့တရားကံမှာဒီကနေပြီးပတ်စံဘယ်လောက်ပြန်ရလဲပေါ့အဲ့တော့ငွေမျက်နှာပဲကြည့်ရတဲ့အခါကျတော့ဗျာဒီမန်ဒက်စီကားဖို့ပဲမန်ဒက်စီကားဖို့ဆိုတဲ့ဟာတခုနော်ပတ်စံလူများများလာလို့ဆိုတာတခုအဲ့ဒါပဲကြည့်ပြီးတော့ဂျန်နက်ကိစ္စတွေကဘာမှဂရုမစိုက်တော့ဘူးလေ။ဘာမှဂရုမစိုက်ဘဲနဲ့ဒီမန်ဒက်ပေါ်မှာအရက်ဒေတာတောက်စားတွေမျိုးတွေ၃နာရီပါဒါတွေနဲ့ပတ်သက်ပြီးတော့သူကဘာမှမစဉ်းစားရတာကြီးပေါ့နော်။နောက်တစ်ခုကကျွန်တော်တခုထပ်ဖြည့်ပြောနေတာကစီကန်းပိုင်းပေါ့နော်။စီကန်းဆိုတော့ကျွန်တော်ကဒီအခုလည်းကျွန်တော်ဒီဒီရှေ့မှာကျွန်တော်ထိုင်နေတာတချို့စီကန်းနေရာလေးတိတ်ပြီးတော့ဟိုအဆင်မပြေတဲ့ဟာမျိုးတွေပေါ့နော်။ဟိုနိုင်ငံတကာအလံလေးမထောင်မှုဆိုတာမျိုးရယ်နောက်ပြီးတော့ညနေဖုန်းမစွန့်ဖို့ဆိုတာမျိုးတွေအဲဒီလိုမျိုးတွေဟိုစည်းကမ်းတွေကစိတ်အဆင်မပြေတဲ့စည်းကမ်းမျိုးတွေကျွန်တော်တို့အစိုးရကနေပြီးတော့ထုတ်တာတွေ့ရတယ်ဗျ။အဲ့တော့ဒီလိုမျိုးစည်းကမ်းတွေထုတ်နေပြီးတော့ခုနကညီမငယ်ပြောသွားလို့ပဲစည်းကမ်းထုတ်တာကတပိုင်းတိတာ။ဟိုကဟိုကမန်နက်ပေါ်မှာဖြစ်ချင်တိုင်းဖြစ်နေတယ်ဆိုတာမျိုးတွေလည်းထပ်တွေ့နေရ။အဲ့တော့ကျွန်တော်ကဖြစ်နေတာလေဒီတကြံနဲ့ပတ်သက်တဲ့အနှစ်သာရပေါ့နော်။နောက်ပြီးတော့တကြံနဲ့ပတ်သက်ပြီးတော့လိုင်းနာတဲ့အချင်းဝိတွေကိုအဲ့လိုမျိုးအမိန့်တွေပေးစည်းကမ်းတွေထုတ်တာမျိုးမဟုတ်ဘဲနဲ့ဒီအကြောက်တရားနဲ့ထင်းကုတ်တာမဟုတ်ဘဲနဲ့အတိတရားနဲ့ထင်းကုတ်တဲ့ပုံစံမျိုးပေါ့နော်။ဒီလူလူဂျင်းတဲ့ကိုဒီအတိတရားထည့်ပေးတဲ့ပုံစံမျိုးတွေတော့အစိုးရတရားနေနဲ့များများကျင့်သုံးသင့်တယ်လို့ကျွန်တော်ယူဆပါတယ်။အ
ဲ့တော့လူမှုပတ်ဝန်းကျင်လူမှုအဖွဲ့အစည်းတွေကဒီကိစ္စကိုပါတယ်လို့သင်တယ
်။လူမှုအဖွဲ့အစည်းတွေကလည်းကတော့ပြောလို့ပေါ့ပြန်ဖော်ထုတ်ရမှာဟုတ်လား။ကောင်းတဲ့ကိစ္စတွေကျွန်တော်ပြန်ဖော်ထုတ်မယ်။မကောင်းတဲ့ကိစ္စတွေကျွန်တော်တို့တဖြည်းဖြည်းနဲ့ပါလာအောင်လုပ်မယ်။ပြီးတော့နောက်တစ်ခုကတချို့ရင်ကျင်းမှုတွေကတားဆီးခံနေရင်ကျွန်တော်တို့ကဟိုကဘယ်လိုပြောလို့အဲ့ phone နဲ့ကတော့ကျွန်တော်ပထမဆုံးပြောရတဲ့ phone နဲ့ essence ပေါ့နော်။ပုံစံနဲ့ပုံစံနဲ့နှစ်တာမှာကျွန်တော်ပုံစံတွေကိုတော့လိုက်ပြီးတော့ဟိုကအေးဟောပြောမယ်ဗျာနဲ့တကယ်အနှစ်သာရကိုကျွန်တော်ဥတည်ပြီးတော့အချို့ပုံသဏ္ဍာန်အနေကြတော့လူငယ်တွေကိုလေပုံသဏ္ဍာန်ကိုအတင်းလိုက်ပြောနေတဲ့အခါမှာကျွန်တော်တို့ကအနှစ်သာရပိုင်းကိုပြောတာအားနည်းသွားမျိုးဖြစ်တယ်တကယ်ဟောတချို့ယဉ်ကျေးမှုတွေတာရှိခံရင်တော့ကျွန်တော်တို့ကဒီအနှစ်သာရကိုပဲအာရုံစိုက်ပြီးတော့ကျွန်တော်တို့ပြန်လဲထိန်းသိမ်းတာမျိုးပြုကျင်တာမျိုးအားမလုပ်တင်တဲ့ထင်တယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တော်ရှင်တူအလှည့်ပေးချင်ပါတယ်ကိုနေလင်းဦးကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ကိုနေလင်းဦးဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အကျွန်တော်အမြင်ကြတော့ခုနဟိုပေါ့နော်ဟိုတာဝန်ခံဆွေးနွေးတဲ့လူညောင်းလဲ꽌ွားတယ်ဗျဘယ်လို꽌လဲဆိုတဲ့အခါကျတော့ဟိုကျွန်တော်တို့ကခေပြောင်းပြီဗျာအခုက liberalization ခေါ်ပါပေါ့နော်ဆိုလိုလိုတာပုံမို့ပြီးတော့ပွင့်လင်းတဲ့ပုံစံဘက်ကိုကျွန်တော်တို့ကကြောင်းလာပြီဆိုတဲ့အခါကျတော့အရင်တော့ကပုံစံနဲ့ဟိုးတော့ကပုံစံနဲ့အတိုင်း conservative တိုင်းနဲ့ကျွန်တော်တို့တွားရင်တော့ယဉ်ကျေးမှုမှလည်းမရတော့ဘူးလို့ပဲကျွန်တော်တော့ထင်ပါတယ်ဗျာ။ဘာကြောင့်လဲဆိုတော့84ခုနှစ်လောက်ကျွန်တော်လူငယ်ပိုင်းပေါ့နော်ဖြစ်တဲ့အခါကျတော့ကျွန်တော်တို့ခင်မှာကျတော့တန်းတိုင်းတို့ဟုတ်လား။တော့တကယ်စတူဒီယိုအစိုးရတွေစပြီးတော့ထုံးကားကအချိန်ပေါ့ကျွန်တော်တို့လည်းအဲ့ဒီအခေတ်ကဆိုအစိုးရကလည်းပြောတာပေါ့ဗျာအနောက်တောင်ရင်ကျေးမှုပါညာကွိကွာပေါ့။ဒါပေမဲ့လည်း84ခုနှစ်ဟုတ်လားရွေးကောက်ပွဲမှာကျတော့ဟုတ်လားအောင်ကိုလတ်တို့ကမေယုံမေယုံဆိုတဲ့စတူဒီယိုတင်းနဲ့လူတိအောင်လှုပ်လိုက်တဲ့အခါကျတော့ဒီနေ့တည်းလူငယ်တွေလောကမှာစတူဒီယိုရင်ကျေးမှုဆိုတာရှိနေတာပဲသို့တော့ကျွန်တော်မလေးရှားမှာမနေ့တည်းကပဲကျွန်တော်တပည့်တယောက်နဲ့အတူနေတဲ့အခါကျတော့ဒီနေ့တည်းဒီဘာကိုတချင်းကိုနားထောင်နေလဲဆိုတော့တော့ဒုံလေးသိန်းကတချင်းလိုပါမျိုးပဲရင်ကျေးမှုရှိတဲ့မြမရင်ကျေးမှုလို့ပြောတဲ့ကွန်ဆာဗေးတိုက်တချင်းတွေကိုပဲနားထောင်နေတော့မှာပဲလူငယ်တဲ့နေ့ကျော်လောက်ကကျွန်တော်နဲ့အတူတွဲလုပ်ခဲ့တဲ့ကျွန်တော်အထက်ကအရာကြီးသူမိဘဘိုးဘေးစင်စဲကတော့ဒီမောမေမျိုးဝဆိုတဲ့အတွက်သူဗမာနိုင်ငံကိုသူ့အမေကအဖွားသွားပေးပါဆိုလို့သူလိုက်ကြည့်နေဆိုလို့ကျွန်တော်နဲ့လိုက်လာပြီးတဲ့အခါကျတော့သူကဘာပြောလဲဆိုတော့ရွှေရုံဘုရားကိုတွေ့ဘူးတာတခုတည်းနဲ့ပဲသူကရွှေရုံဘုရားကိုတကယ်ငယ်ပဲခူးတာနဲ့ကျွန်တော်တို့ဒီဘုရားဘလောက်သက်တမ်းကြာလဲမေးတယ်ပေါ့ပြီးတဲ့အခါကျတော့သူကဘာလဲဆိုတော့ကျွန်တော်တို့ယဉ်ကျေးမှုမှာရူးရှိတယ်ကျွန်တော်တို့တိုင်းပြည်မှာတကယ်ကိုတကယ်ခိုင်မာပြီးတဲ့ယဉ်ကျေးမှုရှိတယ်။ဆိုတဲ့အခါကျတော့လွယ်လွယ်ကူကူနဲ့တော့တခြားနိုင်ငံယဉ်ကျေးမှုကတွားဖို့မတွားဘူးပေါ့လို့လို့ပဲကျွန်တော်လည်းမြင်ပါတယ်။သူပြောတဲ့သဘောတရားကလည်းဒီသဘောတရားပါပဲ။ကျွန်တော်နိုင်ငံသားအပြင်ဘက်ကိုနေတဲ့အခါကျတော့ဒီနေ့ဆိုရင်ညာရှင်ကူမာဆိုလို့ရှိရင်
ဘာကွန်မလဲဆိုတော့ housemate ကွန်ပါဘောနော်အိမ်ပေါ်လေးတွေအများကြီးတွေ့ရကျွန်တော်တို့ခင်လုံရဲတဲ့ဆယ်နှစ်ကျော်လောက်ကနေတုန်းကကျွန်တော်တို့ပစိုးအိမ်ကိုပစိုးတော့အိမ်ကိုအပြင်ဘက်ထွက်မွေရဲဘူးဘာကြောင့်လို့ဆိုတော့ဗမာဆိုကြီးချိန်မှာကြတော့အခုကြတော့ရှင်းပြောသူတို့တွေခမိန်လေးတွေနဲ့သနခါပကွက်လေးတွေနဲ့မနေ့တနေ့ကလေးရင်းကြီးရပါတော့စင်ပါဝမ်းဟိုတကြံလောက်တယ်သူတို့ရှင်းပြောရင်ဗီဒီယိုရိုက်ပြီးတင်လိုက်တယ်သူတို့ယဉ်ကျေးမှုနဲ့သူတို့ထင်းကျုပ်ပြီးတော့မြမယဉ်ကျေးမှုစစ်စစ်အတိုင်းပဲလေးလာဟိုလှုပ်ရှားနေတာပဲ
ဟုတ်ကဲ့ကိုနေလုံးကျွန်တော်လိုင်းပြတ်သွားပြီကိုဆရာဆုငယ်ကိုနေလင်းဦးဆွေးနွေးတော့ကြားမယ်ထင်ပါတယ်ခင်ဗျာ तू ကတော့ခုနရှေးရိုးအခြေအနေတွေကအခြေအနေကြပြောင်းလာမှာပဲဆိုတဲ့အမြင်မှာကိုဆရာဆုငယ်ဒါနဲ့ပတ်သက်လို့ဗာပြမှတ်ချက်ပြီးလို့ပါလဲ
ဒီအမြင်ကတော့အားလုံးကျွန်တော်တို့ရင်းချင်းမှုပိုင်းဆိုင်ရာကိုတုံးတက်တဲ့အမြင်မှုလို့ကျွန်တော်တို့ပြောရမှာရှိပါဘူးသို့တော်လည်းပဲကျွန်တော်တို့ပြောနေတာဒီအကြံရဲ့ရေးစီးကြောင်းဟာခက်စစ်ကြောင်းမဟုတ်လို့ကျွန်တော်တို့ဟလာဟာတာခံရတဲ့အကြောင်းကိုပြောနေတာပါခင်ဗျာနော်အဲ့တော့ခစ်စနစ်ကြောင့်အာဏာခံတဲ့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟာဒီနှစ်မန္တလေးလူနေရာကျုံမှာဆိုရင်နော်ဒီကျုံပေးမှာမပွဲမရတဲ့အားလုံးကအော်နှလုံးနာနေကြတဲ့အတိုင်းသာဖြစ်လာတဲ့အတွက်ဒီအားစုလူမှုဖွဲ့စည်းတွေဥမာမိုင်းငန်ဆရာမျိုးဆရာဝန်များအသင်းမန္တလေးလူနော်ပြခါဒီဟာလားတိုင်းရင်းစီးတက်လို့လို့နော်ခြားသောလူမှုအဖွဲ့စည်းတွေဖွဲ့စည်းတွေကညာတိုင်းရင်းပြီးကြတဲ့ရက်တွေမှာဒီရင်ကြီးသောတရားပုံစံဒီကိုပိုင်အနေနဲ့ပဲဖြင်းချင်းပြီးတော့ကျွန်တော်တို့ဟလာရေကစားလာကြတာတွေလောက်လာပါပြီအဲ့တော့အစိုးရကဦးစီးလုပ်တဲ့တရားနဲ့ပြည်သူလူထုကလုပ်တဲ့တရားနဲ့ကွဲလာပါပြီတဖြည်းဖြည်းနဲ့နောက်ဒီလိုပို့ပြီးတော့ကွဲလာကြပါလိမ့်ဒါဆိုရင်တရားရဲ့အနှစ်သာရဟာပို့ပြီးတော့ကျလာပါအဲ့တော့ကျွန်တော်တို့ကခေတ်နောက်ပြန်ဆွဲနေတာမဟုတ်ပါဘူးနော်ကျွန်တော်တို့တရားဟာနော်ဟလာဟိုကိုနေကြီးစီးနဲ့မြူမောင်ဝေကင်းရနေပြီမှာဟလာတူဖို့တူဖို့ဆိုတဲ့ဒိုးချက်နဲ့စစ်စစ်တကြံလဲပြောင်းခဲ့ပါပြီတူဖို့တူဖို့ဒိုးချက်ကနေပြီးတော့ဟလာဒီဘက်မှာဟလာကျွန်တော်တို့ဒီအမျိုးမျိုးနဲ့တကြံတွေလဲပြောင်းခဲ့ပါပြီဒါပေမဲ့ကျွန်တော်တို့ရင်ကျေးမှုကနေပါဟလာခုနလူမှုဝန်ကျင်ရဲ့ရင်ကျေးမှုနဲ့ဘယ်တော့မှမကင်းလွတ်ခဲ့ပါဘူးအခုဟာကလုံးဝကိုကျွန်တော်တို့တကြံရဲ့အနှစ်သာရကြီးကိုဖြစ်စီးပြီးတော့ဖြစ်လာတဲ့ကိစ္စမဟုတ်ဘူးပြောနေကြရတာပါခင်ဗျာအ
ဲ့တော့
ဟလာဟိုကျွန်တော်ဆိုလိုသလိုပါပဲဟလာလွတ်လပ်ပွင့်လင်းလာတာနဲ့အပြပြည်သူလူထုဖန်တီးသောတကယ်စစ်မှန်သောတကြံနဲ့အာဏာပိုင်နဲ့တော့ကျွန်တော်တို့ဒီစီးပွားရေးသမားတွေရဲ့တကြံဟာကွဲလာတော့မှာပါတဖြည်းဖြည်းကျွန်တော်တို့ဒါဟာကျွန်တော်တို့လုပ်ရမယ့်လုပ်ငန်းလို့သုံးပါတယ
်ဟုတ်ကဲ့အခုနောက်ပိုင်းမှာနိုင်ငံရေးရာတစုံတရာပွင့်လာတဲ့အခြေအနေမှာအရင်တော့ပိတ်ခံထားတဲ့အမှုပညာတွေအထူးဖြစ်တန်ကျက်လို့ဟာမျိုးပေါ့ဘလောက်ထိလွတ်လပ်ထုတ်ဖော်ခွင့်ရလာပါပြီလဲတကြံနဲ့မှာ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့ထုတ်ဖော်ခွင့်ရလာပါပြီဆိုတော့ထုတ်ဖော်ခွင့်ဟာတော့ဟလာလွတ်လပ်စွာနဲ့ရာနှုန်းပြတော့မရသေးပါဘူးเนาะဒီနှစ်မှာကိုပဲတန်ကြတ်တွေကိုသူတို့ဟလာဒီတကြံကော်မတီကိုတင်ပါဆိုပြီးတော့ရှိနေပါသေးတယ်ဟလာတစ်ဖက်ကလည်းကျွန်တော်တို့ဟောရှိကျွန်တော်တို့မလုံနိုင်သေးတာပါပါတယ်ဒါကြောင့်လည်းဆိုတော့အရင်တော့ကတကြံပုံပြိုးခဲ့တယ်ဆိုတဲ့ပုံပေါ်60ကျော်80ဝန်းကျင်ကာလတွေတုန်းကရက်ကိုထဲခေါင်းဆောင်သူတူအနေနဲ့လာတကြံတစ်ဖွဲ့ကိုထူထောင်နိုင်တဲ့အနေအထားရှိပါတယ်ဒီနေ့ဖြစ်အနေအထားမျိုးကတော့ပိတ်ရာချီကုန်တဲ့အနေအထားမျိုးတော့အဲ့လိုမရှိသေးပါဘူးအဲ့တော့အဲ့ဒီလိုဟိုလာအဖွဲ့အစည်းတွေပုဂ္ဂလိကတွေစီးပွားရေးမပေါ်ကြားအဖွဲ့တွေလို့ဆိုရှင်တဲ့ဒါဆိုရင်တော့ဒီကိမှုတွေကလည်းလွတ်လပ်စွာပွန်ကင်းလာမှာပါအဖွဲ့တွေဘောအရာကိုကျွန်တော်တို့မဖွဲ့နိုင်တဲ့အတွက်ခုနကျွန်တော်တင်ပြတဲ့ဟိုလာအသင်းအဖွဲ့လိုအမျိုးတွေအတောင်ပါတရက်တမနဲ့စာလောက်ပဲဟုတ်လားသတိတကြံလောက်ကိုလုံနိုင်သေးတာပါခင်ဗ
ျဟုတ်ကဲ့ပါခင်ဗျာကျွန်တော်သွားချင်းတူဖိတ်ခေါ်ချင်ပါလေမတ်အင်းကိုအင်းငင်းလင်းထင်ပါလေကြားပါလားခင်ဗျကိုအင်းငင်းလင်းကြားပါလ
ားဟုတ်ကဲ့ကြားပါလေ
ဟုတ်ကဲ့ဟုတ်ကဲ့ဆွနေလို့ရပါလေခင်ဗျကျွန်တော်တို့ဒီကျွန်တော်ပြောတာကကိုအင်းငင်းလင်းလူငယ်တယောက်အနေနဲ့လက်ရှိတကြံနဲ့ပတ်သက်လို့ခုနဆွနေသွားတာကြားမှာပါတုံးသက်ချက်တွေဒါနဲ့ပတ်သက်လို့ဗျာပြောလို့ပါလေ
ဟုတ်ကဲ့ဆရာဆုငယ်ပြောခဲ့တယ်လို့ပါတကြံဆိုတာဒီအတင်းဖွဲ့ပုံစံတက်မကပုံစံနဲ့ကျွန်တော်တို့ဒါဟူရှိကလေးကအကျဉ်းပါပဲပါဘောနော်အမှုပညာကြီးတန်ဒီကြရယ်ဖော်ထုတ်ကြတယ်ဒီကောင်းတဲ့အစင်လာတွေအများကြီးရှိတယ်ဒါပေမဲ့ဒီစေစိုးရခက်မှာစေစိုးရကကြံမမဟုတ်ပါဘူးကျွန်တော်တို့ဒီပြည်လူလူရဲ့ကောင်းတဲ့အစင်လာတွေကိုသူကကြောက်အောင်ပြက်အောင်အဲ့ဖြစ်ချင်နေရဲ့ချက်ဖို့လုပ်နေရယ်ပေါ့နော်ဒါကြောင့်မို့တာဒီတန်ကျန်လူဟာမျိုးပိတ်တယ်ဒီလိုစုစုပေါ့ပဲပေါ့တိုင်းပြည်တော့ကနေသဘောနဲ့တူညီသွားတဲ့ပြည်သူလူထုတွေကကျင်းပတဲ့တခြင်းအောင်
ုံမှန်ပြအောင်ဖြစ်တယ်လို့ကျွန်တော်အထင်ပါတယ်။ဒါကြောင့်မို့တာဒီပချမ်းမှာဒီမြင့်သေးကဒီလိုလိုနဲ့နဲ့ရောင်းဝယ်ဖောက်ကားဝင်ပြီးရာဒီခုနောက်ပိုင်းမှာဆိုရင်အရက်သေးတာမဟုတ်ပဲနဲ့မြင့်သေးွားတွေပါခွင့်ပြုတယ်ပေါ့ဒီလိုပတ်ဝန်းကျင်စိုးတဲ့ပတ်ဝန်းကျင်တွေကိုဖန်တီးပြီးတော့တကယ်ပုံပြအောင်ဖြစ်နေရလို့ပဲဟိုကျွန်တော်ကတော့မြင်ပါတယ်ဗျ
ဟုတ်ကဲ့ဗျဟုတ်ဟုတ်ကဲ့ကိုင်းညလေးကျေးဇူးပါကျွန်တော်ကိုနေဖုန်းလိုက်ကိုလှည့်ပေးကြပါလေကိုနေဖုန်းလိုက်ခုနကျွန်တော်တခုမေးချင်တာကအခုနောက်ပိုင်းအခြေအနေပြောင်းလာတဲ့တစုံတရာပုံလင်းလာတဲ့အခြေအနေမှာကျွန်တော်တို့တွေ့ရတော့တမကအဖွဲ့စည်းတွေနောက်လူငယ်အဖွဲ့စည်းတွေတန်ကြအဖွဲ့စည်းတွေသူတို့လှုပ်လာကြတယ်စိတ်ဝင်စားလာကြတယ်ဒါဟာအခြေအနေခေါင်းဘက်ကိုတာဆူနေပြီလို့ပြောလို့ရပါလား
ကောင်းပါတယ်အခုဒါဆိုတော့ဒီတက္ကသဆိုလည်းတန်ကြတွေတော့ပြီးရနှစ်ကအထွတ်ဒီနှစ်လည်းထွက်မှာပေါ့နော်အခြားလည်းတန်ကြအဖွဲ့တွေဒါပြန်ပြီးတော့ပေါ်လာတယ်ရှိပါတယ်အဲ့တော့ဒီကိစ္စကပါပြီးတော့တတိယပြင်းနဲ့တော့ကျွန်တော်ပြင်ရောက်အောင်ပါဆိုတော့အစိုးရကတော့ဒီဆက်အမှတ်စဉ်စနစ်ကနေလာတဲ့အစိုးရဆိုတဲ့အကြောင်းလို့အခုချိန်မှာတော့ခုနကပြောလို့တားတာမြစ်တာတားတားစီးတာပြိပင်တာတွေရောနည်းနည်းလေးတော့ရှိနေတော့မှာပေါ့ဒါပေမဲ့တတိယပြင်းနဲ့ကျွန်တော်တို့ဘက်မှာလည်းအဲ့လိုမျိုးဒီတန်ကြတိုက်တဲ့သူတွေဘက်မှာလည်းအဲ့လိုမျိုးဝေဖန်တာနဲ့ပုတ်ခတ်တာနဲ့နည်းနည်းလေးမကွဲတာမျိုးတွေလည်းရှိသေးတာပေါ့ဒါတွေကတတိယပြင်းနဲ့ကအချင်းချင်းပဲအပြည့်အဝနဲ့ဒါတွေကျင့်ယူရင်းနဲ့ဒါဟိုပို့ပြီးတော့ကောင်းမွန်တဲ့အနေအထားတစ်ခုကိုတတိယပြင်းနဲ့ရောက်လာမှုမယ်လို့ထင်တာပဲအနောက်ဘက်ဖြည့်ပြောနေတာကျွန်တော်တို့ကိုသားညုံတို့ဒီမီဒီယာအနေနဲ့လည်းနည်းနည်းတော့တာဝန်နည်းနည်းတော့ရှိမယ်ထင်တယ်ဗျာ။ဘာလို့ဆိုတော့အခုကတကြန်သားနီးလာတယ်ဗျာ။ကျွန်တော်ကတော့ပြောလို့ပဲတချို့ကတကြန်သားနီးလာလို့ဆိုပြီးတော့ဘုန်းကြီးဝိဇ္ဇာတွေရှိတယ်။နောက်ပြီးတော့ယောဂီစကံဝင်လာတွေရှိတယ်။အဲအဲ့လိုမျိုးတွေရှိတယ်။အဲ့လိုပဲတကြန်ပြီးတဲ့အခါမှာလည်းဒီသစ္စာတရားနေလို့နေတာအချိန်မျိုးတွေမှာကောင်းမှုကုသိုလ်တွေလုပ်ကြတာရှိတယ်။ပြီးတော့အဲ့တကြန်အတွင်းမှာလည်းလို့သတုတ္တိစာကျွေးတာဆိုလိုတာကဗျာ။ဟိုမီဒီယာတွေကဒီတကြန်လို့ပြောရင်ဒီမန်ဒတ်ဆောက်တာတွေပြန်လာအောင်လို့ကြောကြပွားကြတာတွေဆိုတော့ပဲကာဗာလုတ်ပြီးတော့ကြံတဲ့ကောင်းတဲ့အကွက်တွေကိုကာဗာလုတ်တာနည်းနည်းလေးများမြင်နေသလားပေါ့နော်ကျွန်တော်ကတော့အဲ့လိုမျိုးလဲနည်းနည်းတော့မြင်နေတဲ့ကြမ်းမျိုးကြံတဲ့ကောင်းတာလေးလည်းရှိပါတယ်အဲ့ရှိတာလေးအဲ့ကောင်းတဲ့ကြံရဲ့ကောင်းသောဒီလှုပ်ဆောင်မှုလေးတွေကိုလည်းဒီမီဒီယာအနေနဲ့နည်းနည်းလေးကာဗာလုတ်တင်တယ်လို့ကျွန်တော်တို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကုနေဖုန်းလိုက်ကုလို့ထောက်ပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒက်လီလိုက်အစီအစဉ်အချိန်လဲဆီသွားလို့ပါအပောင်းဝင်ဆွေးနွေးပြီးတဲ့အဓိကဆွေးနွေးပြီးတဲ့ဆရာဆုငက်ကောကုနေဖုန်းလိုက်ကိုကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ရှင်အားလုံးလည်းကျေးဇူးတင်ပါတယ်ခင်ဗျာဒက်လီလိုက်အစီအစဉ်ဒီမှာပဲကျွန်တော်ကွင့်ပြပါခင်ဗျာ
သားညုံစီစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ခဲ့တဲ့စနေနေ့ညချမ်းဓာတ်ရိုက်လီလိုင်းအစီအစဉ်ပဲဖြစ်ပါရဲ့ရှင် VOA ကနေထုတ်လွှင့်နေတဲ့အခုစနေနေ့ညချမ်းအစီအစဉ်ထုတ်လွှင့်ချက်တွေကမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုကတော့ဂျန်နေသေးတဲ့အချိန်တွင်မှာသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကကြေညာပေးပါမယ်ရှင
်အမေရိကန်သမ္မတဘရက်အိုဘားမားနဲ့ကျူဘာသမ္မတရာအူကက်စထရိုတို့ကြားဒီကနေ့စနေနေ့မှာသမိုင်းဝင်တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်ပနမနိုင်ငံမှာကျင်းပနေတဲ့အမေရိကတိုက်နိုင်ငံများထိပ်သီးဆွေးနွေးပွဲမှာခေါင်းဆောင်နှစ်ယောက်တီးသားတွေ့ဆုံဆွေးနွေးကြမှာပါဒီအမေရိကန်နဲ့ကျူဘာခေါင်းဆောင်နှစ်ယောက်ကြားမှာ1956ခုနှစ်ထဲကဆိုရင်ဒါဟာပထမဆုံးမျက်နှာချင်းဆိုင်ဆွေးနွေးမှာဖြစ်ပါတယ်နှစ်နိုင်ငံကြားဆက်ဆံရေးကိုပုံမှန်ပြန်လည်စတင်မဲ့အစီအစဉ်တွေကိုဒီဒီဇင်ဘာ2014မှာတော့ခေါင်းဆောင်နှစ်ယောက်ကြေညာခဲ့ပြီးတဲ့နောက်မှာအခုလိုတွေ့ဆုံဆွေးနွေးပွဲဖြစ်လာတာပါဒီထိပ်သီးဆွေးနွေးပွဲဖွင့်ပွဲလုပ်တဲ့တောက်ကြာနေညပိုင်းတော့ကလည်းသမ္မတအိုဘားမားနဲ့ဒီသမ္မတကက်စထရိုတို့နှုတ်ဒါဆွဲပြီးတော့နှုတ်ဆက်ခဲ့ကြတဲ့အတွက်ဆယ်စုနှစ်တွေနဲ့ချီအောင်လို့ဒီရန်ဆောင်နေကြတဲ့ဆက်ဆံရေးကိုနောက်ချန်ထားဖို့ကြိုးစားတဲ့သင်္ကေတအဖြစ်နဲ့ကြကြပြန့်ပြန့်မြင်နေကြပါတယ်။အမေရိကန်ပြည်ထောင်စုကန်ဆက်ပြည်နယ်ကအမျိုးသားတယောက်ကိုအကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ဆွဲချက်တွေနဲ့ဖမ်းဆီးခဲ့ပါတယ်။ဒီအသက်20အရွယ်မတင်ကားသူကိုတောက်ကြနေတော့ကဖမ်းဆီးခဲ့တာပါ IS စစ်သွေးကြော်တွေကိုထောက်ခံနေဆိုတာပြသတဲ့အနေနဲ့ဆစ်အခြေစိုက်စခန်းတစ်ခုမှာကားဘုံးထောင်ဖောက်ခွဲဖို့အတွက်ဂျွန်ဘူကာစီစဉ်စူးစမ်းခဲ့တယ်လို့အစိုးရအရှိန်ကပြောပါတယ်။တခါအီဂျစ်နိုင်ငံမှာမတရားအသင်းဖြစ်ကျင်းပထားတဲ့ Muslim Brotherhood အဖွဲ့ခေါင်းဆောင်မိုဟာမက်ဘာဒီနဲ့ကျန်73ယောက်ကိုအကြမ်းဖက်လုပ်ရက်တွေလှုံ့ဆော်မှုနဲ့တရားရုံးတစ်ခုကတည်တံ့ချလိုက်ပါတယ်။စစ်သွေးကြောအဖွဲ့ကိုထောက်ခံမှုနဲ့ဒီအမေရိကန်နိုင်ငံသားအီဂျစ်လူမျိုးတယောက်ကိုလည်းထောက်တန်းတသက်ချမှတ်ခဲ့ပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆွမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆွမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.32/39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မတင်ကီထိုက်ပါ
This program has come to you from the Voice of America, Washington.